Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American ဖန်ရဲ့2020ခုနှစ်ဩဂုတ်လ31ရက်တနင်္လာနေ့ညပိုင်းအစီအစဉ်လေးကို American ပြည်တော်စုမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမမြသစင်အောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။ကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဆက်ပြီးတော့ဖြစ်နေရမှာအမေရိကန်ပြည်ထောင်စုမှာကူးစက်သူ6သန်းကျော်နဲ့သေဆုံးသူ 38,000 ကျော်ရှိပါတယ်။အနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့ Iowa, တောင်နှင်းမြောက်ဒါကိုတာနဲ့မင်းနီဆိုတာပြည်နယ်တွေမှာတရက်တာကူးစက်မှုနှုန်းမြင့်တက်လာတယ်လို့လည်း Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။ပြင်သစ်နိုင်ငံမှာအင်္ဂါနေ့ကစလို့ကျောင်းတွေပြန်ဖွင့်မှုစီစဉ်ထားပါတယ်။နိုင်ငံတွင်းယောဂကုသမှုနှုန်းမြင့်တက်နေသေးတာကြောင့်ကျောင်းသားတွေယောဂကုသနိုင်တဲ့အန္တရာယ်ရှိတဲ့အပေါ်မှာစိုးရိမ်မိကြောင်းပညာရေးဝန်ကြီးရွန်မိုက်ကဘလန်ကာကတနင်္ဂနွေနေ့ကပြောပါတယ်။ပြင်သစ်မှာနေတိုင်းကုသသူလူနာတွေထောင်ထဲချီပြီးတော့မြင့်တက်နေစေဖြစ်ပါတယ်။ဆရာဝန်တွေကတော့ပို့ပြီးတော့တင်းကျပ်တဲ့စီမင်းတွေချမှတ်ဖို့အသက်6နှစ်အထက်ကလေးငယ်တွေကိုနှာခေါင်းစည်းတက်ဆင်ဖို့နဲ့တချို့ကိုအွန်လိုင်းကနေပဲသင်ယူကြဖို့တိုက်တွန်းထားပါတယ်။နယူးဇီလန်မှာတော့ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့ပြန်ဖွင့်မှာဖြစ်ပြီးလူအများသွားလာတဲ့နေရာတွေမှာနှာခေါင်းစည်းတက်ဆင်ကြဖို့အာဏာပိုင်တွေကတနိုင်ငံလုံးကိုတိုက်တွန်းထားပါတယ်ရှင်။ချက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌမီလူးစ်ဖီစတာချီဟာထိုင်ဝမ်ကိုတွားရောက်လက်ပတ်ခဲ့တဲ့အပေါ်မှာတံပိုးကြီးကြီးပြန်ပြီးပေးဆက်ရလိမ့်မယ်လို့တရုတ်နိုင်ငံကပြောပါတယ်။ချက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌဗစ်စတာချီဟာထိုင်ဝမ်နဲ့စီးပွားရေးတိုးမြင့်မှုတနင်္ဂနွေနေ့ကထိုင်ဝမ်ကိုရောက်ရှိလာတာဖြစ်ပါတယ်။တရုတ်တို့ကထိုင်ဝမ်ကိုခွဲထွက်ဖို့ကြိုးစားနေတဲ့ပြည်내အနေနဲ့တခြားနိုင်ငံတွေနဲ့တရုတ်ဝင်ဆက်ဆံရေးမလုပ်ရဘူးလို့သတ်မှတ်ယူဆထားတာပါ။ဒါကြောင့်ဂျာမနီနိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဟွမ်ဂီကချက်ပါလီမန်ဥက္ကဋ္ဌရဲ့အလဲပတ်ခီးတွေတုံ့ပြန်လက်စားချေမယ်လို့ပြောပါတယ်။တရုတ်ဆိုရနဲ့ပြည်သူတွေကတော့ဒီကိစ္စအပေါ်ဘာမှမလုပ်ပဲဒီအတိုင်းညင်နေမှာမဟုတ်တယ်လို့လွှတ်ထားမှလည်းမဟုတ်ကြောင်းအမြုံမြင်နေတဲ့အပြုအမူတွေတမိုးကြီးကြီးပြန်လည်ပေးဆက်မှာဖြစ်ကြောင်းနိုင်ငံတော်ကောင်စီဝင်ဝင်းကိုကိုးကားပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချက်သမ္မတနိုင်ငံနိုင်ငံရဲ့ဝန်ကြီးထိုမတ်စ်ပက်ထရစ်ကချက်အစိုးရအနေနဲ့ပါလီမန်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခရီးစဉ်ကိုထောက်ခံခြင်းမရှိပေမဲ့ဝမ်းမြေပြောကြားချက်ကတိတ်ကိုပြင်းထန်လွန်းလာကြောင်းတရုတ်ဘက်ကရှင်းလင်းပေးဖို့လိုအပ်တဲ့အတွက်တရုတ်တန်အမတ်ကိုစင့်ခေါ်သွားမယ်လို့ပြောပါတယ်။အစ္စရေးနဲ့အာရဗ်စိုးပွားများပြည်ထောင်စု UAE နိုင်ငံအကြားတရားဝင်ဆက်ဆံရေးထူထောင်ပြီးအပိသက်လုပ်ငန်းတွေလှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူတို့ရဲ့အကြီးတန်းလက်ထောက်အရာရှိတွေအစ္စရေးကနေ UAE ကိုလေယာဉ်နဲ့တင်းလာနေကထွက်ခွာသွားပြီးဖြစ်ပါတယ်။အစ္စရေးလေကြောင်းလိုင်းပိုင်လေယာဉ်ကတယ်လာဗစ်ကနေအာဘူဒါဘီကိုဆော်ဒီလေယာဉ်ပိုင်နဲ့ကိုဖြတ်ကျော်ပြီးတော့ပြန်တန်းခဲ့တာကြောင့်ဆွေးနွေးမယ့်ကိုယ်စားလှယ်တွေကိုတည်ဆောင်သွားတဲ့လေယာဉ်ခီးစဉ်ဟာလည်းတမိုင်းဝင်လေယာဉ်ခီးစဉ်ခုဖြစ်ခဲ့ပါတယ်3နာရီနဲ့မိနစ်20ကြာမြင့်တဲ့တယ်လာဗစ်အဘူဒါဘီလီယင်ခီးစဉ်ကိုတမရာထရမ့်ရဲ့အကြီးတန်းအကြံပေးလဲဖြစ်တမဲလဲတော်ဆက်သူဂျယ်ရက်ခုရှနာနဲ့အမေရိကန်မျိုးသားလူညူရေးအကြံပေးရောဘတ်အိုဘရိုင်တို့ကဥဆောင်သွားတာဖြစ်ပြီးအစ္စရေးဘက်ကလည်းမျိုးသားလူညူရေးအကြံပေးမဲဘန်ရှပတ်တို့အတူလိုက်ပါသွားတာဖြစ်ပါတယ်အဲဒီကိုယ်စားလှယ်အဖွဲ့တွေကအစ္စရေးနဲ့ UAE အကြားကုသန်းရောင်းဝယ်ရေးနဲ့ခရီးသွားလုပ်ငန်းလုပ်ငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးလှုပ်ဆောင်မှုဆွေးနွေးသွားမှာဖြစ်ပါတယ်။အစ္စရေးနဲ့ UAE အကြားတရားဝင်ဆက်ဆံရေးထူထောင်မှုရရှိခဲ့တဲ့သဘောတူညီချက်ဟာအစ္စရေးအနေနဲ့အာရဗ်နိုင်ငံတနိုင်ငံနဲ့နှစ်20အတွင်းမှာပထမဆုံးရရှိတဲ့သဘောတူညီချက်ဖြစ်ပါရဲ့ရှင်။ဂါဇာကမ်းမြောင်ဒေသကနေပြစ်လွတ်တဲ့ဖောက်ခွဲရေးကိရိယာတွေတက်ဆင်ထားတဲ့ဘောလုံးတွေကိုကြားပြတ်ပစ်ချနိုင်တဲ့လီဇာစနစ်သုံးကိရိယာအသစ်ကိုအစ္စရေးရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကစမ်းသပ်တရုပ်ပြခဲ့ပါတယ်။အခုဒီလီဇာစနစ်သုံးကိရိယာက90ရာခိုင်နှုန်းတိကျမှုရှိကြောင်းနဲ့ဒါကိုအသုံးပြုရတဲ့ရည်ရွယ်ချက်ကလူတွေကိုအကာအကွယ်ပေးဖို့နဲ့ဖောက်ခွဲရေးဘောလုံးတွေကြောင့်လူတွေသေချာဒဏ်ရာရမှာကိုတားဆီးဖို့ဖြစ်တယ်လို့အစ္စရေးရဲတပ်ဖွဲ့ပြောခွင့်ရမီကီရိုဇင်ဖယ်ကပြောပါတယ်။ဖောက်ခွဲရေးဘောလုံးတွေကိုကြားပြတ်ပစ်ချနိုင်တဲ့ဒီလီဇာကိရိယာကိုအသုံးပြုသွားဖို့နေဆက်လုံခြုံရေးတပ်ဖွဲ့တွေကပြင်ဆင်ထားကြောင်းလည်းသူကပြောပါတယ်။ဖောက်ခွဲရေးပစ္စည်းအပြည့်တက်ဆင်ထားတဲ့အဲ့ဒီဘောလုံးတွေကဂါဇာကမ်းမြောင်ဒေသကနေအစ္စရေးနိုင်ငံအတွင်းလေးတိုက်တဲ့လမ်းကြောင်းအတိုင်းဥတီဝင်ရောက်လာတာပါ။ ဟာမတ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့နေဆက်ဒေသကနေဒီဘော်လုံးတွေကိုအဆက်မပြတ်တင်လှည့်နေတဲ့အတွက်တနင်္ဂနွေနေ့မှာအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုပြစ်မှတ်ထားတုံ့ပြန်တိုက်ခိုက်ခဲ့ပေမဲ့တစ်ဖက်မှာလူအသေးပျောက်တော့မရှိပါဘူး။ဒီသတင်းပတ်ထဲဟာမတ်စစ်သွေးကြွတွေနဲ့ဆက်နွယ်နေတဲ့အဖွဲ့တွေကအစ္စရေးနိုင်ငံတွေကိုမီးလောင်ပုံးတွေတပ်ဆင်ထားတဲ့ဘော်လုံးတွေပြစ်လွှတ်နေတာကြောင့်လင်းမြေတွေမီးလောင်ပျက်စီးခဲ့ရပါတယ်။ဒီပေါ်အစ္စရေးကလက်တုံ့ပြန်ပြီးတော့အမြောက်နဲ့ပြန်ပြီးတော့ပြစ်ခတ်ခဲ့တယ်လို့လေကြောင်းကလည်းပြန်ပြီးတိုက်ခိုက်ခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
နံလာပါတရင်တွေကိုဆက်ပြီးတော့တင်ပြမှာပါအမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးဆန္ဒပြပွဲတွေလှရင်နဲ့ချီပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းကိုဖြည့်ရှင်းဖို့နဲ့ရဲတပ်ဖွဲ့အင်အားဖြစ်တင်ဖို့ပြည်내အုပ်ချုပ်ရေးမှုတွေပြောဆိုနေကြပါပဲ။အော်ရီဂွန်ပြည်နယ်ပို့လန်မြို့မှာဆန္ဒပြပွဲတွေတနင်္ဂနွေနေ့ညမှာလည်းပေါ်ပေါက်ခဲ့ပါတယ်။တခြားညတွေလိုပဲတရားဥပဒေစိုးမိုးရေးတပ်ဖွဲ့တွေရှိရာအဆောက်အဦစီကိုဆန္ဒပြသူတွေစုအုံရောက်ရှိလာတာပါ။ပိုလန်ရဲတပ်ဖွဲ့ကဆန္ဒပြသူတွေအဲ့ဒီလိုစုယုံနာကိုတရားမဝင်တဲ့လို့ရဖြစ်ကြေညာပြီးလူတချို့ကိုဖမ်းဆီးခဲ့ပါတယ်။ပိုလန်မှာအခုလိုအကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာကိုရပ်တန့်နိုင်ဖို့အစိုးရတာဝန်ရှိသူတွေဥပဒေစိုးမိုးရေးတပ်ဖွဲ့နဲ့လူထုခေါင်းဆောင်တွေအပါအဝင်လူတိုင်းပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြည်내အုပ်ချုပ်ရေးမှူးကိတ်ဘရောင်းကတနင်္ဂနွေနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးတော့တရားမျှတမှုတွေအမှန်တကယ်ပေါ်ပေါက်လာဖို့အားလုံးစူးစမ်းလုပ်ကိုင်မှသာလင်ရနိုင်လိမ့်မယ်လို့လည်းပြောပါတယ်။အကြမ်းဖက်လို့ရတွေကျူးလွန်သူတွေကိုဒေသခံတာဝန်ရှိသူတွေဖမ်းဆီးအရေးယူနိုင်ဖို့ပို့လန်မြို့ကိုပြည်내ရဲတပ်ဖွဲ့ဝင်တွေဆီလို့သွားမယ်လို့လည်းအုပ်ချုပ်ရေးမှူးဘရောင်းကကြေညာခဲ့ပါတယ်။မြို့တော်ဝန်တက်ဖီလာနဲ့ဆန္ဒပြပွဲစီစဉ်သူတွေလူလူကောင်းဆောင်တို့နဲ့လူလူဆွေးနွေးပွဲတစ်ခုကျင်းပသွားမယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးဘရောင်းရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့မွန်တီနီဂရိုလွှတ်တော်ရွေးကောက်ပွဲမှာသမ္မတမိုင်လိုဂျူကာနိုဗစ်ရဲ့အနောက်ဖက်ကိုရိမ့်တဲ့ဆိုရှယ်လစ်ဒီမိုကရက်ပါတီ DPS ကအဓိကအတိုက်ခံပါတီ For the Future of Montenegro ထက်မဆိုးစလောက်အသာရနေတယ်လို့ CEMI စစ်တမ်းကဖော်ပြပါတယ်။ Future for the Montenegro ပါတီကတော့ဆာဗီယာနဲ့ရုရှားတို့ရဲ့မဟာမိတ်ပါအမတ်နေရာ80နေရာမှာအများစုဖြစ်တဲ့50နေရာမှာအထက်ပါတီကြီးနေရာစလုံးအနိုင်မရဘူးဆိုရင်တော့တခြားပါတီငယ်လေးတွေစီကထောက်ခံမှုနဲ့ညွန်ပေါင်းအစိုးရဖွဲ့ရမှာပါသမရဂျူကာနိုဗစ်ကလည်းလွှတ်တော်ထဲမှာ DPS ပါတီကအင်အားအကြီးဆုံးအဖြစ်ဆက်ပြီးရည်တည်နေပါတယ်လို့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ
် Oui, ex mon pouvoir il est absolument da
တရားဝင်ထွက်လာမဲ့မဲရလာတွေကို DPS ပါတီကလုံးဝလက်ခံမှာပါလို့လဲသမရဂျူကာနိုဗစ်ကပြောဆိုခဲ့တာပါအထိုက်အခံ For the Future of Montenegro ပါတီကောင်ဆောင် Zdravko Krivokapić ကတော့သူတို့အနိုင်ရတယ်ဆိုပြီးတော့ကြေညာနေပါတယ်ရွေးကောက်ပွဲကော်မရှင်ကလာမဲ့ရက်တွေအတွင်းမဲရလာတွေကိုတရားဝင်ထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်2006ခုနှစ်မှာဆာဗီယာနိုင်ငံကနေမွန်တီနီဂရိုလွတ်လပ်ရေးရခဲ့ပြီးတဲ့နောက်သမရဂျူကာနိုဗစ်နဲ့ DPS ပါတီကဆာဗီယာနဲ့ရုရှားတို့နဲ့လမ်းခွဲပြီးတော့2018ခုနှစ်မှာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ရှာတို့ကနောက်ထပ်တော့မဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနီယာမှာဂျပန်အစိုးရအတွင်းဝင်ချုပ်ယူရှိဟီဒီဆူဂါကဝင်အရွေးခံလိုက်မယ်လို့ဂျပန်သတင်းဌာနတွေကပြောပါတယ်။လက်ရှိအာဏာရ Liberal Party ကောင်ဆောင်အဖြစ်ဝင်အရွေးခံဖို့တည်တည်င်းမှတ်ထဲမှာ Mr. ဆူဂါကြေညာမယ်လို့ခန့်မှန်းရပါတယ်။ဝန်ကြီးချုပ်ရာထူးအတွက်ဝင်ရောက်အရွေးခံမဲ့သူတွေထဲမှာကာကွယ်ရေးဝန်ကြီးဟောင်းရှီဂီရူအီရှိဘာနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဖိုမီယိုကီရှိဒါတို့လည်းပါဝင်လိမ့်မယ်လို့ခန့်မှန်းနေကြတာပါဂျပန်လွှတ်တော်စနစ်အရဝန်ကြီးချုပ်ဖြစ်လာမဲ့သူကိုအာနာယပါတီကပါတီကောင်ဆောင်အဖြစ်ရွေးချယ်ကြပါတယ်ကျိုတိုသတင်းဌာနကကြောက်ယူထားတဲ့လူလူစစ်တမ်းတွေအရဝန်ကြီးချုပ်တဲ့အဖြစ်ထောက်ခံမှုရထားသူတွေကတော့ကာကွယ်ရေးဝန်ကြီးဟောင်းအီရှိဘာက34ရာခိုင်နှုန်းနဲ့ပထမနေရာမှာရှိနေပြီးအစိုးရအတွင်းဝန်ချုပ်ဆူဂါကတော့14ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရှိနေပါတယ်ပါတီကောင်ဆောင်နေရာအတွက်2018ခုနှစ်ပါတီရင်းရှင်ပြိုင်ပွဲမှာတော့ဝန်ကြီးချုပ်အာဘေကိုအီရှိဘာကရှုံးနိမ့်ခဲ့ပူပါတယ်ဒါပေမဲ့လည်းအတွင်းဝန်ချုပ်ဆူဂါအနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုပိုရနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေကြတာပါစက်တင်ဘာလ4ရက်နေ့မှာပါတီကောင်ဆောင်နေရာအတွက်မဲပေးရွေးချယ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်ရာထူးသက်သန်တနစ်ကြံနေတဲ့ဝန်ကြီးချုပ်အာဘေကဂျမရဲ့အခြေအနေကြောင့်ရာထူးကနှုတ်ထွက်တော်မယ်လို့ပြီးခဲ့တဲ့တောက်ကြနေမှာရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်။အသက်65နှစ်အရွယ်မစ္စတာအာဘေဟာပြီးခဲ့တဲ့တနင်္လာနေ့မှာပဲသက်သန်အရှိဆုံးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။သူ့အရင်သက်သန်အရှိဆုံးဝန်ကြီးချုပ်ကတော့မစ္စတာအာဘေရဲ့ဦးလေးတော်ဆတ်သူအီဆာကူဆာတိုဖြစ်ပြီး1964ကနေ1992ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ ဆူဒန်အစိုးရနဲ့တဘုံအဖွဲ့တွေကြားပြည်ရင်းငြိမ်းချမ်းရေးအဆုံးသတ်နိုင်မဲ့တဘောတူညီမှုတစ်ခုတင်လာနေမှရလိုက်ကြပါပြီ18နှစ်ကြာပေါ်ပေါက်နေတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ဖို့အရေးကြီးလာတဲ့ပထမအဆင့်ကိုအစိုးရတာဝန်ရှိသူတွေနဲ့တဘုံတပ်ဖွဲ့ဗိုလ်ချုပ်တွေကြားတမိုင်းဝင်တဘောတူညီမှုရလိုက်တာလည်းဖြစ်ပါတယ်ငြိမ်းချမ်းရေးကဏ္ဍဦးတဘောတူညီမှုစာချုပ်ကိုလက်မှတ်ရေးထိုးလိုက်ပြီးမှပဲဆူဒန်တော်လှန်ရေးတပ်ဦး SRF ကောင်းဆောင်တွေကလက်သီးလက်မောင်းတမ်းပြီးတော့အောင်ပွဲဆင်ခဲ့ကြတာပါနိုင်ငံအနောက်ဖက်ဒါဖာဒေတာနိုင်ငံတောင်ပိုင်းကိုရိုဖန်နဲ့ဘလူးနိုင်းပြည်နယ်တွေမှာလှုပ်ရှားနေကြတဲ့တပုံတပ်ဖွဲ့တွေနဲ့ဆူဒန်တော်လှန်ရေးတပ်ဦး SRF ကိုဖွဲ့စည်းထူထောင်ထားတာပါ။အင်ဒီဂျင်းတောင်ဆူဒန်နိုင်ငံမြို့တော်မှာဒီဆွေးနွေးပွဲကျင်းပခဲ့တာလည်းဖြစ်ပါတယ်။ပြည်ရင်းပဋိပက္ခတွေအဆုံးသတ်နိုင်မဲ့နောက်ဆုံးအဆင့်ငြိမ်းချမ်းရေးသဘောတူညီမှုစာချုပ်မှာကြံနေသေးတဲ့အဓိကတပုံတပ်ဖွဲ့နှစ်ဖွဲ့ပါဝင်လာနိုင်အောင်တကားဖွဲ့မေဖို့ကဏ္ဍဦးသဘောတူခဲ့ကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
ဒီတစ်ပတ်ထက်မြန်မာနိုင်ငံကိုလာရောက်မဲ့တရုတ်ထိတ်တန့်တန်တမာရဲ့ခီးစဉ်မှာဒေတာတွင်းနဲ့နိုင်ငံတကာရေးရာတွေအဓိကလွှမ်းမိုးနေနိုင်တယ်လို့တရုတ်မြန်မာအရေးလေးလာသူတွေကခံမှန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါတရုတ်ကွန်မြူနစ်ပါတီဘိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လည်းဖြစ်ပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌလည်းဖြစ်တဲ့ရန်ဂျေးဂျီဟာနိုင်ငံတကာခီးစဉ်တစိတ်တပိုင်းအဖြစ်ဒီတစ်ပတ်ထဲမှာမြန်မာနိုင်ငံကိုလည်းရောက်ရှိလာမှာဖြစ်ကြောင်းမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လာပိုင်းလောက်သာလူတဲ့အချိန်မှာလာရောက်မဲ့တရုတ်ထိပ်တန်းတန်တပိုင်းရဲ့ခီးစဉ်မှာတော့ကပ်ဘေးပြန်လည်ထူထောင်ရေးနဲ့ဒေတာတွင်းကိစ္စတွေအဓိကအာရုံစိုက်ဆွေးနွေးနိုင်ခြင်းရှိရလို့တရုတ်နိုင်ငံအခြေစိုက်နိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ
်တရုတ်ပြည်ကအခု COVID-19 ကရောဂါအန္တရာယ်စီးပွားရေးလုပ်ငန်းတွေကိုပြန်ပြီးတော့လဲလဲလို့ဆိုရည်ရွယ်နေတာပါဒီအချက်ကတော့ဟိုအခုတရုတ်နဲ့ဟိုအမေရိကန်နဲ့ဆက်ဆံရေးအကြီးအကျယ်ပြဿနာရှိတာကိုခုတော့သူတင်တောင်တရုတ်ပင်လယ်တွင်းကပြဿနာတွေရှိတယ်ဟုတ်
ကယောဂါကူးစက်မှုနဲ့ကြုံနေရခြင်းဒေတာတွင်းမှာအစင်းမြင့်တန်တမန်တွေမြန်မာနိုင်ငံကိုလာရောက်တာဒါဟာဒုတိယအကြိမ်မှာပြီးခဲ့တဲ့သတင်းပတ်မှာလဲဂျပန်နိုင်ငံဂျာယေးဝန်ကြီးတိုရှီမစ်ဆုမိုတေဂျီမြန်မာနိုင်ငံကိုလာရောက်ခဲ့ပါတယ်ရန်ကုန်မြို့အခြေစိုက်နိုင်ငံရေးသုံးသပ်သူဦးမောင်မောင်ဆိုကတော့ရန်ကြီးချီရဲ့ခီးစဉ်ဟာဂျပန်နိုင်ငံဂျာယေးဝန်ကြီးရဲ့ခီးစဉ်နဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်ပါတယ်
ဂျပန်နိုင်ငံဝင်ကြီးလာသွားတဲ့အပေါ်မှာတရုတ်ဘက်ကလည်းတခုပြန်တုံ့ပြန်တယ်လို့ပဲကျွန်တော်ယူဆတာပေါ့ဂျပန်နဲ့အမေရိကန်ဘယ်လန့်ပြန်လုပ်ဖို့စဉ်းစားနေတူတယ်ဟုတ်ဆိုတောင်တုတ်ပင်လယ်မှာတော်တင်းမှန်နေကြတာပေါ့တရုတ်ကပြောမှဆိုလို့ရှိရင်လည်းဒီအိန္ဒိယသမုဒ္ဒရာလမ်းကြောင်းဖောက်ဖို့အတွက်ဆိုလို့ရှိရင်ဗမာကတော်တော်အရေးပါတာပေါ့ဟိုတော့အမေရိကန်နဲ့အိန္ဒိယပူးတွဲလက်ချင်းဘာညာလှုပ်ထားတဲ့ခါကျတော့အဲ့ဒါကိုဆင်လောက်တဲ့အင်အားသူ့မှာမရှိဘူးသူ့ရှိတဲ့အင်အားကတောင်တုတ်ပင်လယ်မှာပဲသုံးလို့ရအောင်မဲ့အင်အားပဲရှိသေးတာပေါ့အိန္ဒိယတို့ရထွက်ပေါက်မှာဗမာဟိုသူကအခိုင်အမာခြေကိုလိုချင်တာပဲ
အမေရိကန်နဲ့တန်တမာကြီးကုံတွယ်ကြီးအရာတင်းမာမှုကြုံနေရတယ်လို့ဒေတာတွင်းနိုင်ငံတချို့နဲ့လည်းတောင်တရုတ်ပင်လယ်ပြင်တွင်နေမြေပိုင်ဆိုင်မှုအတွက်အခြေအကျင်းဖြစ်နေချိန်မှာတရုတ်ထိပ်တန်းတန်တမာဟာမြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုလာရောက်မှာပါနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံဟာအာဆီယံ10နိုင်ငံနဲ့တရုတ်ဂျပန်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့အာရှပစိဖိတ်ဒေသလွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်အကောင့်ထဲပေါ်ဖို့နဲ့တောင်တရုတ်ပင်လယ်မှာ Code of Conduct ကိုလိုက်နာရမယ့်စည်းမျဉ်းတွေလက်မှတ်ရေးထိုးဖို့ကိစ္စလည်းပါဝင်နိုင်ပွဲရှိတယ်လို့သုံးသပ်ပါတယ်အဲ့ဒီနှစ်ခုလုံး
နဲ့ပတ်သက်ပြီးတော့ရန်ကျက်ချီရတော့နိုင်ငံတော်ကောင်စီနဲ့လည်းဖြစ်တယ်အရင်ကနိုင်ငံသားကြီးဝင်လို့ဖြစ်တယ်သူကကိုတိုင်းပြည်ကိုထည့်ဆွဲပြီးတော့နိုင်ငံရဲ့ခွင့်အရေးကိုရှင်းပြနေတာဖြစ်တယ်။အဲတော့ဒီစာချုပ်တွေမချုပ်ခင်အဲအေရှားနိုင်ငံမျိုးဆက်ပြီးတော့ရှင်းပြနေလို့ရတယ်။အဲဒီအတွက်လာအောင်ကြည့်ပါလေ
။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေဟာမကြာသေးခင်ကစလို့မြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုပါရိုက်ခတ်လာနေတာပါ။ပြီးခဲ့တဲ့ဇူလိုင်လအတွင်းကလည်းမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံယာယီတာဝန်ခံကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့မူဝါဒကိုဝေဖန်တဲ့စောင်းပါးတစ်စောင်ရေးသားခဲ့တဲ့အတွက်တရုတ်နိုင်ငံဘက်ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ဘူးပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒ TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ကမ္ဘာ့နိုင်ငံတွေရဲ့လူခွင့်ရေးအခြေအနေကိုသုံးသပ်ပြီးကုလသမဂ္ဂကိုပုံမှန်တင်သွင်းလို့ရှိတဲ့ UPR အစီရင်ခံစာအတွက်ဒီနှစ်မှာမြန်မာရပ်ဘက်အဖွဲ့အစည်းတွေကဘာတွေကိုဦးစားပေးထည့်သွင်းထားသလဲဆိုတာပြောပြပါမယ်။ကျွန်မကတော့စုစုပါ။လာမယ့်2022ခုနှစ်လာဇန်ပိုင်းမှာကုလအဖွဲ့ဝင်နိုင်ငံတွေကြားမြန်မာရပ်ဘက်အဖွဲ့အစည်းတွေကတင်သွင်းထားတဲ့ UPR အစီရင်ခံစာကိုသုံးသပ်မှာဖြစ်ပါတယ်။ကုလသမဂ္ဂမှာတတိယအကြိမ်ဖြစ်သုံးသပ်မဲ့အစီရင်ခံစာမှာတော့လူခွင့်ရေးဆိုင်ရာအကြောင်းအရာပေါင်း17ခုနဲ့ကလေးငယ်အခွင့်အရေးဆိုင်ရာအကြောင်းအရာ၃ခုနဲ့အတူအစိုးရဘောအကြံပြုချက်တွေလည်းပါဝင်ပါတယ်။အစီရင်ခံစာပြုစုရာမှာပါဝင်ခဲ့တဲ့ Save the Children အဖွဲ့ကဒေါ်ဝင်းပပတန်းကတော့ကလေးငယ်အခွင့်အရေးအထူးသဖြင့်တိုင်းရင်းသားဒေသတွေကအခွင့်အရေးဆုံးရှုံးနေသူတွေအရေးထည့်သွင်းထားတယ်လို့ပြောပါတယ်
။ကျွန်တော်တို့နိုင်ငံက conflict တွေလည်းရှိခဲ့တာဆိုတော့တချို့ကလေးတွေလည်းစစ်ဘေးရှောင်နေတာမျိုးဆက်ကိုရောက်နေတဲ့ကလေးတွေရှိတယ်။နောက်ဒီအစိုးရရဲ့ဒီမှာပညာရေးနဲ့ဝေးလံခေါက်ပါတဲ့နေရာဒေသဒီလိုနေရာကတိုင်းနာရီဆိုလို့ရှိရင်ဒီတိုင်းနာအဖွဲ့အစည်းတွေဒေတာဆိုင်ရာအဖွဲ့အစည်းတွေနောက်လက်လက်ကန်အဖွဲ့အစည်းတွေရဲ့ပံ့ပိုးမှုတွေနဲ့ဒီကြောင်းတွေဒီထောင်လာအဲ့ကနေပြညာပင်ရှားနေရတာလေးတွေရှိတယ်သူတွေကဒီအစိုးရရဲ့ပညာရေးစနစ်ကနေပြီးတော့မှလက်လက်မမီတဲ့အကူတွေရှိတယ်အဲ့တော့အဲ့ကလေးလေးတွေကိုလည်းဒီဆရာပညာလက်လက်မမီရဖို့ဆိုရင်အစိုးရနဲ့ဒီတိုင်းနာကြောင်းလေးတွေကကလေးတွေရဲ့ပညာရေးကိုအသိအမှတ်ပြုပေးဖို့ပါ
အစီရင်ခံစာမှာတော့မတန်ဆွမ်းကလေးငယ်တွေအတွက်အထောက်အကူပြုနိုင်မဲ့သင်တန်းကျောင်းတွေကိုတိုးဖွင့်ပေးဖို့အပါအဝင်ကလေးငယ်အခွင့်အရေးဆိုင်ရာအမျိုးသားလုပ်ငန်းအစီအစဉ်ကိုလည်းအကောင့်ထည့်ဖော်ဖို့အကြံပြုထားပါတယ်။ကလေးငယ်တွေအပေါ်ရိုက်နှက်ပြစ်ဒဏ်ပေးတာကိုတားမြစ်တာနဲ့ပတ်သက်တဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေအပိုင်56ပါးပြဋ္ဌာန်းချက်ကိုလည်းအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်မှာပြဋ္ဌာန်းထားတဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအားနည်းချက်တွေရှိနေသလိုအစိုးရရဲ့ဆောင်ရွက်ချက်တွေမှာလိုအပ်ချက်တွေရှိနေကြောင်းလည်းကလေးငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကထောက်ပြပါဗျ
။ဥပဒေပိုင်းမှာတော့နည်းနည်းလေးမပြည့်စုံတဲ့အခြေအနေတွေရှိနေပါသေးတယ်။အခြားနည်းဖြင့်ဆောင်ရွက်ခြင်းဆိုတဲ့အခန်းကဏ္ဍတွေကိုအကောင့်ထည့်ဖို့ဆောင်ရွက်ရမယ့်အဖွဲ့အစည်းတွေဖွဲ့ပြီးဖို့သက်ဆိုင်ရာတိုင်းဒေသကြီးအစိုးရတွေမှာပေါ်ဆောင်ပေးဖို့လိုအပ်နေတာရှိပါသေးတယ်။နောက်တစ်ခုကဒီကျွန်တော်တို့ရဲ့ကလေးငယ်တွေအတွက်ဒီအာဟာရဖွံ့ဖြိုးမှုတို့အပိုင်းတွေမှာသက်ဆိုင်ရာကျန်းမာရေးဌာနကဆောင်ရွက်ပေမဲ့ဒီကလေးငယ်တွေအများစုရှိတဲ့ကျွန်တော်ပညာရေးကျောင်းကဏ္ဍတွေမှာကျောင်းကျန်းမာရေးကဏ္ဍကိုပြည်ပဝဝအကောင့်ထဲမပေါ်ပေးနိုင်တာဒီလေအားနည်းချက်တွေ့နေရပါသေးတယ်။အခုမြန်မာနိုင်ငံလက်ရှိအကောင့်ထဲပေါ်နေတဲ့ကျောင်းပြင်ပပညာရေးကျတော့အကောင့်ထဲပေါ်တဲ့သူတွေကဟိုတရုတ်ပြတာတာပဲအကောင့်ထဲပေါ်နေကြတာရှိပါတယ်ဒီကနေ့လက်တွေ့မြေပြင်မှာစာတင်ငန်းကိုမရောက်နိုင်သေးတဲ့ကလေးငယ်တွေကအများကြီးရှိနေပါသေးတယ်အဲ့ဒီအပိုင်းတွေကိုပြည်ပဝဝအကောင့်ထဲပေါ်ပေးဖို့လိုနေတာတွေ့နေရပါသေးတယ
်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကို2019ဇူလိုင်23ရက်နေ့ကပြဋ္ဌာန်းခဲ့ပြီးကလေးငယ်တွေကိုရောင်းချတာပြည်ထစာလုံခိုင်းတာနဲ့ကလေးငယ်တွေအပေါ်ညဉ့်ဉန်းမုံပြုလုပ်ဖြန့်ဝေတဲ့ပြည်မှုတွေကိုကျူးလွန်မဲ့ဆိုဒီဥပဒေနဲ့စီရင်ပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။လာမယ့်နှစ်ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာသုံးသပ်မှုခံယူမယ် UPR စီရင်ခံစာနဲ့ပတ်သက်ပြီးမြန်မာရပ်ဘက်အဖွဲ့အစည်း29ဘွဲ့နဲ့ကလေးငယ်အခွင့်အရေးများဆိုင်ရာအဖွဲ့အစည်း15ဘွဲ့တို့ပူးပေါင်းပါဝင်ထားရင်မြန်မာအစိုးရအပေါ်အကြံပြုချက်တွေကိုလူ့အခွင့်အရေးကောင်စီမှတင်ပြကြမှာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုရိုနာပိုင်းရဲ့ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေလည်းဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံတွေထိခိုက်သေခြင်းမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မှာကာယရောဂါကူးစက်ခံရသူအတေပြုလူနာတွေဆက်တိုးနေရှိမှာပဲ။စီရေးတင်းမာမှုတွေနဲ့ကြုံနေရဆဲဖြစ်ပါတယ်။ဒီအပိုင်းတွင်းမှာပဲရတိတော်မျိုးနယ်မှာလက်နက်ကြီးကြီးကြောက်ပေါက်ကွေးမှုတွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရရှိကြသလိုဒေလွရတင်းဆောင်နေကြရတယ်လို့ရတိတော်မျိုးနယ်ပြည်သူ့လွှတ်တော်မှဒေါက်ခင်စောဝေကပြောပါတယ်။
တိုက်ပွဲတွေမဖြစ်ပေနဲ့လည်းလည်းကြီးကြရပေါ့နော်အဲ့ဒါမျိုးတွေတွေးနေရပါတယ်အဲ့တော့ခင်ဗျာရတဲ့လူသားတွေလည်း ရုပ်သေးတော်ဆွေးမလာကူရတာရှိတယ်ဒီနေ့မှလည်းဒီဒီဒီမှာလည်းနေကြည့်ကြတဲ့အတွက်ဒီကျောင်းသားဒီစိတ်ခမဲနေ့အရွေတရားကို
ရတိတော်မျိုးနဲ့နောက်ပိုင်းမှာပြီးခဲ့တဲ့တဲ့ရင်တစ်ပတ်ကလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုတွေရှိတာကြောင့်ဒေသခံတချို့ဘေးလွတ်ရာထွက်ပြေးနေကြတယ်လို့ရတိတော်မျိုးပေါ်ကဆစ်ဆောင်ဒုက္ခတွေရေကူညီပေးနေတဲ့ကိုဘက်ကကပြောပါတယ
်ဒီဆစ်ဆောင်ကျိုးကဟိုတရားကျော်လောက်ရှိတယ်ကြာဟိုဘောကျိုးကတော့မရောက်သေးဘူးဆံမကျိုးကသူနီးစက်တဲ့ဥမာသူမနေလာမှမသိဘူးအဲ့ကျိုးကမနေတယ်ကျွန်တော်တို့လည်းဒီမှာလမ်းကြောင်းမကောင်းလို့အမသွားပြီးတော့ကူအခုကြီးခောက်ပြန်သေးတော့အခက်ဆုံးဖြစ်နေရကြာ
ပြည်ထောင်တိုင်းတပတ်တင်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်မှာလည်းလက်နက်ကြီးကြေးကြောက်ပေါက်ကွင်းမုံကြောင်ဒေသခံတွေထိခိုက်သေးမှုတွေရှိခဲ့တယ်လို့လည်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ
်လက်နက်ကြီးဖြည့်ပြီးတော့တုံးလို့ရတယ်ရတယ်ဆိုပြီးတုံးလို့ရတယ်
ကိုရိုနာဗိုင်းရဲ့ကူးစက်မုန်တိုင်ကြီးကခံနေရတဲ့ရခိုင်ပြည်နယ်မှာစီရီတိမောင်မုန်တွေကြောင့်ဒေသခံတွေထိခိုက်သေဆုံးတဲ့အထိအန္တရာယ်ကျရောက်နေတဲ့အတွက်တိုက်ပွဲတွေမြန်ဆုံးရဖို့လိုအပ်နေပြီလို့လည်းရတိတော်မျိုးနယ်ပြည်သူ့လွှတ်တော်မှဒေါ်ခင်စောဝေကပြောပါတယ
်အိုးအိမ်မှာနေပြီးတော့ပေါ့နော်ဟောတခါတည်းဘယ်မှတည်းမတော်ပေနဲ့နည်းနည်းကြီးကျလာတာတွေကိုလည်းတွေးရတယ်ပေါ့ရင်ဆိုင်နေရတယ်ပေါ့အဲ့ဒါကိုဗစ် -19 ရောဂါနဲ့ကိုယ့်ရဲ့ကြီးရောမှာဒီနေ့ညရောက်လာမလဲကိုယ့်ရဲ့တိုက်ပွဲဆောင်နေရာဒီမှာဒီနေ့ညရောက်လာမလဲဆိုလို့ဆိုရင်ဒီတဲ့မုန်တွေနဲ့လည်းသိနေရပါတယ်ဒီလိုကိုဗစ် -19 ရောဂါဖြစ်နေတဲ့အချိန်မှာတော့တော့တစ်ဆိုင်ပွေးဒီကိုရစေးဖို့ပေါ်တော့ဆရာမတို့တိုက်တွန်းထားတာလည်းရှိတယ်ဒီနေရာကလည်းတိုက်တွန်းချင်ပါလေချက
်လက်နက်ကင်မနီပခတ်တွေကြောင့်နေရာဆွန့်ခါထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့နှစ်သိန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားတဲ့ရခိုင်ပြည်နယ်မှာမကြသေးခင်တတင်းတပနေငယ်ကစလို့ကိုရိုနာဗိုင်းရဲ့ကူးစက်မှုတွေရောက်တဲ့တူလာယာကအတော်လာကန့်တာထိန်းချုပ်ထားတာဖြစ်ပါတယ်စစ်တွေမြို့နယ်မှာညမထွက်ရမင်းအပါဝင်ပြည်နယ်တစ်ခုလုံးမှာလည်းမလို့အရင်အပြင်မထွက်ကြဖို့ညွှန်ကြားထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာဖြစ်ပါတယ
်ကျမဆူမမရှင်ကယောဂကိုဗစ် -19 ရခိုင်မှာပြည်တွင်းကူးစက်မှုဖြစ်ပွားနေခြင်းအချိန်နဲ့တပြေးညီသတင်းချက်လက်တွေနားဆွင့်နိုင်မှုရေဒီယိုအသံဖမ်းဆက်တွေဒုက္ခသည်စခန်းနေစီရခိုင်ကူညီရေးအဖွဲ့တွေကအရောက်ပေးပို့နေကြတဲ့အကြောင်းပြောပြပေးကြပါတယ်။ကမ္ဘာကယောဂကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းကူးစက်မှုတွေကရခိုင်ပြည်နယ်စစ်တွေမြို့နယ်မြောက်ဦးမြို့နယ်နဲ့တခြားမြို့နယ်တွေမှာကူးစက်သူတွေရာခိုင်ရှိလာချိန်မှာပဲအထူးသဖြင့်စစ်ဘေးနဲ့ရင်ဆိုင်ပြီးအိုးအိမ်ဆွန့်ခွာပြေးနေကြရတဲ့တသိန်းကျော်တဲ့ရခိုင်ဒုက္ခသည်တွေဒေသအာဏာပိုင်တွေရဲ့အမိန့်ကြေညာချက်တွေစစ်မှားရေးဝန်ကြီးဌာနရဲ့အရေးပေါ်ထုတ်ပြန်ချက်တွေအချိန်နဲ့တပြေးညီသိရှိနိုင်ရေးကအရေးကြီးလာနေတာပါဒါကြောင့်စစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်လူမှုအဖွဲ့နဲ့အလူရှင်တွေဘက်ကနေဒုက္ခသည်စခန်းလေးစီကိုရေဒီယိုအသံဖမ်းဆက်တွေအရောက်ပေးပို့နိုင်အောင်စီစဉ်နေကြပါတယ်လို့ရခိုင်တိုင်းရင်းသားမျိုးနယ်များ CUIC ရဲ့အတွင်းမှုကိုစောစောထွန်းကပြောပြပါတယ
်တရင်အချင်းနဲ့များရှိတဲ့အတွက်ကြောင့်မို့လို့ပြည်သူလူထုမှာမမဲတရင်နေမပြည့်စုံတဲ့တရင်နေအများကြီးဖြစ်နေတာပေါ့အဲဒါကြောင့်မို့လို့ကျွန်တော်တို့ကဒီတရင်အချင်းလေးတွေကိုသိရှိနေဖို့အတွက်အရေးကြီးတာပေါ့လေဟိုကျွန်တော်တို့ကဘိုင်းဖြစ်ဒီရှိနေတဲ့အချင်းလေးမျိုးနဲ့တရင်ချင်းလေးရရှိတော့စူးစမ်းကြမယ်ဒီလိုမှာဒီရေဒီယိုလိုက်တွေ information အစီအစဉ်ကိုလုပ်တာဖြစ်ပါတယ်ဒီပြည်တွင်းကထုံးတွင်းတဲ့ဟာတွေရောပြည်ပထုံးတဲ့ဟာတွေရောဒီကောလာသာသတင်းတွေဆက်လို့ရှိရင်ဒီရေဒီယိုတွေရရှိတဲ့သတင်းတွေကိုဟိုဒီ mainstream media တွေကတော့၎င်းပေါ့နော်ဒီ broadcast media တွေကတော့၎င်းသတင်းရှင်းတွေရရှိပြီးတော့မှသူတို့အနေနဲ့သိစားနိုင်အောင်ပေါ့လေနော်အဲဒီအထူးသဖြင့်အမားတို့ BOA တို့ BBC တို့ RFA တို့ပေါ့လေဒါတွေကကျွန်တော်တို့စီမှာနားထောင်တာများပါလေကများတဲ့ခါကျတော့လေကျွန်တော်တို့ပါတခု request လုပ်ချင်လေဆိုတော့ဒီ copy နဲ့ပတ်သက်ပြီးတော့ဒုတိယလိုင်းနဲ့ပတ်သက်တဲ့သတင်းရှင်းတွေကိုရှင်းရှင်းပြန်ပြန်ထုတ်လင်းပေးစီရှင်ပါလေ
ဒုက္ခသည်စခန်းတွေနဲ့ဒေသခံပြည်သူတွေစီကိုဒီလိုရေဒီယိုတန်လင်းချက်တွေအပြင်တယ်လီဖုန်းတွေနဲ့ပါဆက်သွယ်ပြီးသတင်းချက်လက်တွေပေးပို့နိုင်အောင်ရခိုင်လူငယ်တွေနဲ့ရခိုင်လူမှုဖွဲ့တွေကဗတ်ပေါင်းစုံကနေစူးစမ်းပေးနေကြပါတယ်လို့ကိုစောစောထွန်းကပြောပါတယ
်။အဖြစ်မှလည်းကျွန်တော်တို့ကဒီ IDP camp တွေကိုပုံလဲဆက်သွယ်ပြီးတော့မှဒီအခြေအနေတွေပြသနေတာရှိပါတယ်။တစ်ဖက်ကလည်းဖုန်းတွေနဲ့လဲပြီးတော့မှလည်းလည်းမိတလို့ပြောတစ်ဖက်ကလည်းရေဒီယိုကနေနားထောင်အဲတစ်ဖက်မှလည်းပဲဒီအင်တာနက်ဖို့ရရှိဖို့ကိစ္စကိုဆက်ပြီးတော့စူးစမ်းပေါ့။ဘဲဆုံးတောင်းဆုံးကပေါ့နော်။ဒီသတင်းရှင်းတဲ့ရရှိတဲ့ပြည်သူတွေကိုရရှိနိုင်အောင်သူတို့မှာစူးစမ်းဖို့ရှိပါတယ်။အဲလောလောဆယ်ရဲ့ဒီကျွန်တော်အစီအစဉ်မှာကတော့ဒီရေဒီယိုအလုံးတစ်ထောင်ပေါ့နော်။ဒီမြောင်သခင်တရာလောက်မှာဟိုသခင်တခုကိုအနည်းဆုံး၄လုံးကြားလောက်ရရှိနိုင်အောင်သူတို့မှာကျွန်တော်တို့ဒီအစီအစဉ်ကိုစီစဉ်တာဖြစ်ပါတယ်။လောလောဆယ်အချင်းအထိကကျွန်တော်တို့မှာအာရိစီဖွေးရဲ့မတိထေဝင်ငွေနဲ့အလုံးတရာပေါ့နော်။အဲနောက်ထပ်အလူရှင်တွေကအလုံး300ရရှိထားပါလိမ့်ကြာ။အဲအဲ့ဒါကိုကျွန်မလည်းပဲတပည့်ခါလောက်ဆိုရင်ပေါ့နော်ဒီ PC တွေဝေပြီးတော့မှစီတွေကိုပို့မှာဖြစ်ပါတယ်။ဒီစီတွေကနေပြီးတော့မှတစ်ဆင့်ပေါ့နော်။တခြားမျိုးနေအတိအကျမှရှိနေတဲ့ IDB ကဲန်တွေကိုဖြန့်ဝေတော့ဖို့ရှိပါတယ်။ဒီရေဒီယိုအလုံး90က
အခုလိုရခိုင်ပြည်နယ်မှာလူပေါင်းများစွာအတွက်အသက်အန္တရာယ်ရှိတဲ့ကမ္ဘာကယောဂဆက်ရောက်နေခြင်းအစိုးရအဘော်မဟုတ်တဲ့မှန်ကန်တဲ့သတင်းချက်လက်တွေစနစ်ကြတဲ့ကူးစက်မှုကာကွယ်ရေးပညာပေးမှုတွေကိုပြည်သူအများသိရှိနိုင်အောင်အင်တာနက်လိုင်းတွေကိုအဓိကထားဖွင့်လှစ်ပေးပါလို့လူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတေသနာရေးရာမှုကိုရဲဝေဖြစ်အောင်ကတောင်းဆိုပါတယ်။အဲ့နံပါတ်တစ်ခါတော့ကျ
ဒီ vibe ဘာလို့ဘာလို့ကနေပြီးတော့မှကျွန်မယုံကြည်ဌာနတို့အစိုးရတွေကနေပြီးတော့ဒီစနေတွေပို့ပေးနေရှိတယ်။ရခိုင်ပြည်သူပြီးတဲ့အခါမှာပလောက်ဝမှာရှိတဲ့ပြည်သူတွေရဲ့ဒီ internet လိုမျိုး public ဒေမီဒီယာတွေရှိတဲ့ channel တခုကတခုတည်းတော်လည်းကြောင်ဖြစ်ပါတယ်။ internet ကလည်းလို့ရှိရင်အခြားရွေးလျား Facebook နဲ့ public သတင်းတွေကိုကျွန်တော်ကရှားပြီးတော့ဖတ်လို့ရတယ်။အဲ့ဒီခါမှာဒါလည်းအပြည့်အဝအနေနဲ့မှတ်မှတ်ကြရအောင်လားဆရာဆံပြလို့ရမှာလို့ထင်ပါတယ်
။ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့တဲ့ဩဂုတ်လ16ရက်နေ့ကနေစလို့နေ့စဉ်ရက်ဆက်ဆိုသလိုလူအများအပြားကူးစက်ခံရတဲ့အခြေအနေဖြစ်လာနေတဲ့အတွက်ညမထွက်ရအရေးပေါ်အမိန့်ထုတ်ပြန်ထားသလိုရခိုင်ပြည်နယ်ထဲကိုဒီသတင်းပတ်ထဲခီးသွွားလာရှိခဲ့တဲ့သူတွေစီမှာယောဂါပိုးရှိမရှိစစ်ဆေးတာလိုမျိုးပြည်သူများကြားထပ်ပြီးတော့ယောဂါပိုးကူးစက်မှုမပြတ်ပွားရအောင်လို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်အစီအမံတွေနဲ့ဆောင်ရွက်နေပါတယ်ရှင်။ကျွန်မစုမမ
UA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဒါရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တည်းရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ကြိုတင်ကာကွယ်တဲ့အနေနဲ့ထိုင်းနိုင်ငံနယ်စပ်တွေမှာလုံခြုံရေးတိုးမြင့်စောင့်ကြည့်နေကြမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေလည်းဇက်တိုက်ဆိုသလိုဖမ်းဆီးမိနေတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါမကြသေးခင်ကစလို့ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေထံကယောဂါပိုးပြန့်နှံ့လာမှာကိုစိုးရိမ်လာကြောင်းထိုင်းအစိုးရကနေဆက်တွေမှာပိတ်ဆို့တားမြစ်တာအပါအဝင်လုံခြုံရေးတွေတင်းကျပ်ထားပေမဲ့ဤမျိုးစုံနဲ့ဝင်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားတွေရှိနေသေးဖြစ်ပါတယ်။မနေ့တုန်းကလည်းနှစ်နိုင်ငံကြားကတောင်ရင်မြစ်ကိုဖြတ်ကူးပြီးတရားမဝင်ဝင်ရောက်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပြီးဒီထဲမှာကိုပူချိန်ညှင့်တဲ့သူနှစ်ဦးပါနေတာစစ်ဆေးတွေ့ရှိတဲ့အတွက်ဆေးရုံပို့ပေးခဲ့ကြောင်းကိုလည်းမြန်မာလူသမားကူညီရေးအဖွဲ့ဖြစ်တဲ့ AAC မဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါရစေ
။ဒီအပိုင်းမှာကျွန်တော်တို့ဒီမြန်မာပြည်ကမှလည်းကျွန်တော်တို့ဒီကိုဗစ်ကူးစက်မှုကကူးစက်မှုကမြင့်တက်နေရပေါ့နော်မြင့်တက်နေတော့ဒီထိုင်းအာဏာပိုင်ဒီဘက်ကလည်းဒီသတင်းတွေကိုကြားတယ်ကြားတော့ကျွန်တော်တို့ဒီထိုင်းမြန်မာနယ်စပ်တက်ခိုင်ပေါ့နော်တက်ခိုင်တကြောပေါ့ဒီမဲဆောက်တကြောမှာဆိုရင်အဲလိုစိတ်ဆိုးထားတာပေါ့နော်ဆိုင်းစစ်တက်ပြီးရောဘာရောအကုန်လုံးဟိုစိတ်ဆိုးထားတယ်မနည်းရပေါ့နော်ဒီဖိုင်းနိုင်ငံတက်ခိုင်ဒီမဲဆောက်မြို့နယ်အပိုင်တွေကဒီမဲဆောက်မြို့ကြီးဒီကျွန်တော်ဖိဆက်နေတဲ့ကျွန်တော်တို့တောင်းရင်မြစ်ပေါ့တောင်းရင်မြစ်ကန်းနာကန်းနာနေပြောမြန်မာနိုင်ငံသားရှိဦးခိုးဝင်လာအဲသူကကျွန်တော်တောင်းရင်မြစ်ကိုလက်ပြကူးပြီးတော့ကျွန်တော်တို့ခိုးဝင်လာတာအခုကရေတက်နေတယ်ရေရေတက်နေတယ်ကိုယ်လာတော့သူကန်းလာလဲတက်ရောဟိုဘက်ကစောင့်ကြည့်ပြီးတော့စောင့်ပြတ်ပြီးတော့ဖမ်းလာပြီးတော့တမ်းပြီးတော့ဖမ်းပြီးတယ်သူကြတာအဲ့ထဲမှာနှစ်ဦးကကိုပူချိန်ရမ်းမြင့်တက်နေတဲ့အတွက်ကျွန်တော်မင်းဆောင်သေးုံကြီးကိုပို့လိုက်ရတယ်လို့ဒါကျွန်တော်တို့ဘက်ကနေသိရပါတော့နော
်ရခိုင်ပြည်နယ်မှာအများစုပါဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရာကထိုင်းနိုင်ငံကနေဆက်ချင်းဖိစက်နေတဲ့ဒေသတွေမှာအတော်လာတွေကိုကန့်သက်တားမြစ်လိုက်တယ်လို့လုံခြုံရေးကိုလည်းတုံ့ပြန်ထားပါတယ်။တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုတားဆီးဖို့ထိုင်းတပ်ဖွဲ့ကလုံခြုံရေးကိုတုံ့ပြန်ထားပေမဲ့ပြစ်ခတ်ဖမ်းဆီးတဲ့အထိရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကတော့မှန်မှန်ဘူးလို့လည်းကိုရဲမင်းကပြောပါတယ်
။ဟိုထိုင်းဘက်ကဒီနေမြေလုံခြုံရေးကတောင်းကျဖို့ပဲပြောတဲ့ပိုင်းမှာအပြစ်မင်းပေးတာတို့ဘာလို့အဲ့လိုမျိုးတွေဒါပေါ်လာတာတွေပါပေါ့နော်။အဲ့လိုသတင်းတွေလုံချင်းအပြင်မြန်မာလူမားတွေနဲ့ထိုင်းရနာပိုင်းတွေကမှမုန်းပြီးမှုတွေပေါ်ပြီးဖြစ်လာခြင်းလူနိုင်ငံဒီချစ်ကြီးမှလည်းဒါဟိုအခုဖြစ်နေဖြစ်လာနိုင်တယ်ပေါ့နော်ဒီလိုပေါ်လာတာသတင်းတွေနဲ့အုံမှန်သတင်းတွေသူအပြည့်ပြင်းနေနေလေ
မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေဆက်လက်မြင့်တက်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကလည်းကစနာဘူဒီခရိုင်ဘက်ကနေဆက်တွေကိုပါပိတ်ထားဖို့ညွှန်ကြားလိုက်ပါတယ်။ခွင့်ပြုထားတဲ့ကုန်ပစ္စည်းတွေကိုနေဆက်တွေကနေအပြန်အလှန်တင်ပို့ခွင့်ရှိမှာဖြစ်ပေမဲ့လူကိုယ်တိုင်ဝင်ထွက်ပြီးပို့ဆောင်ခွင့်ပြုမှာမဟုတ်ကြောင်းကိုလည်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ကျွန်တော်ဝင်းမြမရခိုင်ပြည်သူတွေရဲ့ပြည်내လွှတ်တော်မှတူရွေးကောက်ပွဲဝင်ခွင့်ဆုံးရှုံးသွားပြန်ပြီလို့ရခိုင်အဓိကပါတီကဆိုလိုက်ပါတယ်ကြောက်ဖြူအမတ်နဲ့ ANP ရခိုင်မျိုးသားပါတီဝင်ဥဖို့ဆန်ကြုံရတာကဥပဒေရရောနိုင်ငံရေးပါအကြောင်းမင်းကြီးရဖူးလို့ဝေဖန်လိုက်တဲ့ပါတီပြောခွင့်ရကိုမေးထားပါတယ်ဟုတ်ကဲ့တော့အင်းနစ်စိန်ခင်ဗျာမချာခင်ကပဲဥဖို့ဆန်လာမယ့်ရွက်ကောက်ပွဲမှာဝင်ပြိုင်ဖို့ပိတ်ပင်လိုက်တယ်လို့ကြားပါတယ
်ကြီးထောင်စုကော်မရှင်ကစားတဲ့ဆောင်ကြောက်ပြုခံရကော်မရှင်ကိုပေးပို့တယ်ဥဖို့ဆန်ကို2020ရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်ကပေးဖြတ်တယ်ဆိုတဲ့အကြောင်းကြားစာကိုခရိုင်ကော်မရှင်ကခေါ်ပြီးတော့ပြောတယ်တဲ့ဆိုတော့အဲ့ဒီအချက်တွေကိုအထောက်အထားအနေနဲ့တောင်းတယ်ပြည်နယ်ကိုအယူခံမယ်ဆိုပြီးတော့အဲ့ဒီအချိန်မှာခရိုင်ကော်မရှင်ကပြည်နယ်ကိုအယူခံလို့လည်းအဓိပ္ပာယ်ရှိမှာမဟုတ်ဘူးပြည်ထောင်စုကသာပြင်ပြရမယ်လို့ပြောတဲ့အတွက်ပါတီကဥပရှင်တို့ဒေါခင်စောဝေတို့ရဲ့အကူအညီနဲ့သူဟာပြည်ထောင်စုကော်မရှင်ကိုတိုက်ရိုက်ဒီလိုသိရတဲ့အတွက်ကျွန်တော်မှတားကရခိုင်တက်တော်ထဲကိုရှိနေပေမဲ့ကျွန်တော်နဲ့ဒီပုံမှ30ဒိုင်းရင်ဖုံးရဲ့ပြချမ်းကျဲရညင်းစွန်းတာဘာတစ်ခုမှမရှိပါဘူးဆိုတာပြင်ခဲ့တယ
်ဟုတ်ကဲ့အဲ့တော့ဘလို့အကြောင်းပြန်လဲ
တီထောင်စုကော်မရှင်ကပြန်ပြီးတော့အကြောင်းပြန်တယ်ဒီကြောက်ဖြူခရိုင်ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုပြည်နေဖို့အယူခံမတည့်ခဲ့ဘူးဆိုတဲ့အချက်တစ်ချက်ပါတယ်ဒါကြောင့်ပဲခရိုင်ရဲ့ဆုံးဖြတ်ချက်ဟာဒီဖြစ်တယ်ဆိုတဲ့သဘောမျိုးစာပြန်ရောက်တယ်ဒီမြမတက်မတော်ရဲ့ဘုံမှုအစဉ်ရှိတဲ့အရွယ်ရောက်ပြီးသားသားတယောက်ကဒီအေးအေးရခိုင်တက်တော်ထဲကိုရောက်သွားတယ်ဆိုတော့အခင်းချင်းကလုံငယ်နဲ့မြစ်ကလေးကအဖေဖြစ်တဲ့ဦးဖုန်းဆန်ဟာချွတ်တော်ကိုယ်စားလှယ်ဖြစ်တရုတ်ဝေခုထိကိုရက်တည်နေစေပဲဖြစ်တယ်အခု2020ရွေးကောက်ပွဲကိုကိုယ်စားလှယ်လောင်းအဖြစ်ဆုံးတော်တင်သွင်းတဲ့အခါကြမှာပဲသားတယောက်ဒီလိုရှိနေတဲ့အတွက်ဒီ30တိုင်းရင်မဟုတ်နဲ့ညင်စွန်းနေဆိုတာမျိုးနဲ့စရင်ကပေဖြတ်တယ်ဆိုတာကတော့အကြောင်းချင်းဟာအချင်းရောဥပဒေအားဖြင့်ရောညှို့မှုရှိဘူ
းဟုတ်ကဲ့ဘာကြောင့်လဲ
ဘာလို့လဲဆိုတော့ဖြစ်ခဲ့ပြီးသားကိစ္စမှာတောင်မှဒီနေ့ဒီတရားဝင်ရက်တည်ပြီးတော့ချွတ်တော်အမတ်အနေနဲ့ရှိနေတဲ့အဖြစ်တရားလာဖို့ရွေးကောက်ဝဲကြမှာပဲတားနဲ့ဘလို့ဆက်ဆက်ရှိလဲဒီအဖွဲ့နဲ့ဘလို့ဆက်ဆက်မှုရှိလဲဘာတစ်ခုအထောက်ထားမှမပြနိုင်ဘဲနဲ့ဒီဥပဒေနဲ့ညှိနေဆိုတာကတော့ဒါညှိနေလို့ယူဆလို့လုပ်တဲ့အချက်ပဲနိုင်ငံရေးမှာအတွေးအခေါ်ယူဆဘဲဆိုတာဟာတားနေအမီမောင်နဲ့နှမကပတ်သမိုင်းမှာရောမြမသမိုင်းမှာရောပြည့်စုံပိုင်မှာပါရှိတယ်အနာဂတ်မှာလည်းရှိအောင်ပါပဲအဲ့ဒါကဘုံမှာအရွေးရောက်ပြီးသားတားတယောက်ရဲ့ကိုတော့ကလည်းမြမတက်မတော်ရဲ့ဘုံမှုအခုကြတော့လဲအေးအေးဒီအချက်တစ်ချက်ဟာတယုံဝင်အဖေတယောက်ရဲ့အလို့အကအဆောင်ရွက်မှာတဆုံးတရားညှင်းစွန်းနေဆက်ဆက်တယ်လို့အထောက်ထားမပြနိုင်ဘဲနဲ့ဒီအကြောင်းပြီးပြီးဒီအဖေဟာလွတ်တော်ကိုယ်စားလှယ်မဖြစ်ခိုက်ဘူးလို့ဆုံးဖြတ်လိုက်တယ်အခုတော့ဖြစ်နေသေးပေါ့ဆိုတော့ရှင်းနေအောင်မညီတဲ့အနေအားမျိုး
ဟုတ်ကဲ့အဲ့တော့အခုလိုညင်းဆိုလိုက်တဲ့အပေါ်မှာအရေးပါတဲ့အချက်စင်ဘယ်အချက်ကိုထောက်ပြကြလဲ
အဂတိတရား၄ပါးထဲမှာတစ်ခုခုဆွေးကပ်ပြီးတော့ရှင်းမှတ်တဲ့အမင်းခုသမ ्या ကိုတော့ကျမတို့လက်မခံနိုင်ဘူးဒါဟာတရားမြတ်တော်မူရှိတယ်လို့လည်းကျမတို့မယူဆချင်ပါဘူးအထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်လာခဲ့လို့ရှိရင်တိုက်တုံးကတော့သဘုံ 9VS ဆိုရင်ဘရင်ဖြစ်သွားတာပဲအုပ်ချုပ်သူလူတန်းစားနဲ့ဆန့်ကျင်ဘက်ဟာအမြဲတမ်းပြဿနာတွေဖြစ်တတ်တဲ့အခုလက်ရှိအစိုးရကလည်းပဲတစ်ချောင်းလုံးဆန့်ကျင်ပြီးတော့အတိုက်ခံလုပ်ပြီးတော့အခုအရတားအစိုးရဆိုတဲ့အဆင့်ကိုရောက်လာတာဒီလိုအရတားအစိုးရအဆင့်မှာတော့ဥပဒေကိုမှန်မှန်ကန်ကန်တိတိကျကျအထောက်အထားခိုင်ခိုင်လုံလုံနဲ့ဆုံးတက်ဆုံးဖြတ်တာမျိုးတွေဖြစ်ရှင်ပါတယ်လူတယောက်ရဲ့နိုင်ငံရေးအခွင့်အရေးတွေကိုဒီလိုရမယ်ရှာပြီးတော့ပိတ်ပင်တားဆီးတာမျိုးတွေမရှိကောင်းပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။
စ်တွေမျိုးမှာအများဆုံးပါဝင်ကိုနာပန်းရဲ့ကူးဆက်ခံရသူတွေတနေ့ဆက်တနေ့များပြားလာနေတာကြောင့်နိုင်ငံဝန်စိုးရိမ်မှုတွေကြီးထွားလာနေတဲ့အကြောင်းဒီတစ်ပတ်သတင်းထောက်မှတ်စုစည်းစဉ်မှာပြောပြရှင်းပါတယ်။ရခိုင်ပြည်နယ်မှာရဲပိုင်းတွင်းဆန်ရှင်ရှိုးလောက်အောင်ကိုနာပန်းရဲ့ကူးဆက်ခံရသူတွေတိုးလာနေတယ်လို့တခြားတိုင်းဒေသပြည်နယ်တွေမှာလည်းယောဂါကူးဆက်ခံရသူတွေတွေ့ရှိထားတာကြောင့်စိုးရိမ်မှုတွေကြီးထွားလာနေတာပါ။ယောဂါပိုအများဆုံးကူးဆက်ခံရတဲ့စစ်တွေမျိုးမှာတော့ယောဂါလက္ခဏာမပြပေကူးဆက်နေသူတွေလည်းရှိနေပါတယ်
။ဟုတ်ကဲ့ကောညီမအရှင်ကတော့တစ်ခုစီမှာဘာမှမဖြစ်ဘူး။တက်တက်ကြွကြွနဲ့ဆက်ဆက်ပဲရှိရတော့။ဟုတ်ဆိုတော့ညီမဟိုဟာဒီညီမရဲ့အရှင်ကကိုကကိုသွေးလူနာအဖြစ်ဟိုဆက်နေဆင်ထားရတဲ့အရှင်တွေမှာအခုရှိရပေါ့နော်။ဆိုတော့ကိုကညီမကတောင်းတမေးပဲဘာမှမဖြစ်ဘူး။ဆိုတော့ယောဂါလက္ခဏာဘာတစ်ခုဘာဆိုဘာတစ်ခုမှမပြဘူးကိုရဲ့။ဆိုတော့ညီမနဲ့အတူတခြားဟိုဟာတခြားစုံလေးချင်းတွေလေးပဲဟိုဟာရှိရပေါ့နော်အတူရှိရဆိုတော့အဲစုံလေးချင်းတွေလေးပဲညီမနဲ့အတူဘာမှမကြည့်ဘူးအကုန်လုံးသူအောက်ဘုံဝင်တကြီးမှမှနဲ့ရှိကြရဲဆိုတော့သူတို့လည်းပဲညီမလိုဟိုဟာဖြစ်တဲ့ပုံကိုရဲတကြီးမှမှနဲ့ပဲရှိတယ်ဘာတစ်ခုမှမကြည့်ဘူ
းစစ်တွေမျိုးကအသက်23နှစ်ရွယ်တေပြူလူနာမျိုးသမီးတူကသူ့တွေ့ကြုံကိုပြောပြတော့တာပါယောဂကုသခံနေရကြောင်းအတင်ပြပြီးနောက်ကုသမှုခံယူနေရပါမယ်မစိုးရင်ဘူးလို့လေသူကပြောပါတယ
်ကုသမှုရင်းတော့ပေါ့နော်ဒါမင်းနိုင်ငံတကာနိုင်ငံလုံးမှာတော့ဟိုကိုတို့ဟိုရခိုင်ပြည်နယ်တစ်ခုပဲစောစောပြီးတော့ဟိုလူပိုးတဲ့လူများရောဒီကနေတရားထက်တရားပိုးပိုးများလာရင်ဟိုဟာမြန်လုံးကလည်းပိုးပြီးတော့လာတယ်ဆိုတော့ဟိုဘယ်လိုပြောမလဲညှို့ကုန်ယူရတာဟိုတန်ဆောင်းဝင်လာတယ်ပေါ့နော်ဒါတကယ်ပဲဟုတ်ရလားကုသမှုအဲ့လိုမျိုးကိုကဘယ်လိုစိုးရင်လဲဆိုတော့ညီမကတော်တော်ကိုတော်ရတော့ညာတောင်းပြတန်ရည်ဒီတော့လို့ပြောချင်ပါလေတော့ကိုအတော့အဲ့အပိုင်းကိုဟိုကမစိုးရဘူးနော်
ရခိုင်ပြည်နယ်မှာယောဂကုသမှုတွေရုတ်တရက်တိုးလာရကအတော်လာကန်တက်ဆောင်ချရသူတွေလည်းများပြားလာနေတာပါစစ်တွေမျိုးမှာတော့ကုသလူနာတွေနေထိုင်တဲ့ရာကွက်တချို့ကိုအတော်လာကန်တက်ထားပြီးမြို့ရင်းဈေးဆိုင်တဲ့ဈေးတချို့ကိုလည်းပိတ်ထားရပါတယ်ယောဂကုသမှုတွေတိုးလာရကလေချောင်းခရီးစဉ်တချို့ရနားထတာပါဝင်ခရီးတော်လာမှုတွေလည်းလျှော့ချထားရပါတယ်ကုသမှုတွေများလာခြင်းကဆက်လို့မြို့ရင်းမှာလူတော်လူလာနေပါတော့ပြီးရေတပ်ဖွဲ့ဝင်တွေမြို့ရင်းလှည့်လည်နေတာကိုလည်းတွေ့ရပါတယ်ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကတော့ကပ်ရောဂါအနေအကိုရင်ဆိုင်ရမှာလူထုရဲ့ပူပေါင်းဆောင်ရွက်မှုလိုအပ်တယ်လို့လည်းပြောပါတယ်
။စင်ကောမှုတွေကတော့ဒီမှာပြည်သူတွေကတော့ပူပေါင်းပါဝင်နားလည်ပြီးလို့ဆိုတော့ပေါ့နော်။အဲ့တော့ဒီနိုင်ငံမှာကျွန်တော်ရှိတဲ့အင်အားနဲ့ပြည်သူလို့ဒီအပေါင်းဆုံးဆီအောင်လုပ်နေတဲ့ဆေးပေါ့နော်။ဆရာတို့ကပြည်သူတွေလိုဒီကျန်းမာရေးဌာနကတော့ဆက်ဆံရေးဆောင်ရွက်မှုအစ်မလေးတို့ဖောင်းကွာနေနေတဲ့မှာလည်းတို့အတံမဲပြုနိုင်တယ်နော်။အဲ့တော့ဟိုဖက်ဒရယ်ဒီမှာပြည်ဆောင်တာတော့မပြည်ဆောင်တာတော့ကျွန်တော်တို့ဆက်နိုင်ဘူးပေါ့လေအဲ့တော့ဆက်မဝင်နိုင်လို့နေတဲ့အချိန်မှာမှဆက်မဝင်နိုင်လို့ပေါ်တော့အား
တီထောင်စုစုရကတော့စစ်နောက်ဝင်ထမ်းတွေပါဝင်ချက်မာရေးဝင်ထမ်းတွေလည်းတိုးမြင့်စွာလွတ်ထားပါတယ်ဒါပေမဲ့လည်းကူးဆက်မှုတွေတိုးလာတာနဲ့မျှဝင်နေအမမျှမှာကိုလည်းစိုးရင်သူတွေရှိနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကလူထုချက်မာရေးအတွက်စင်ခေါ်ချက်တွေကိုတော့အစိုးရရဲ့ဥဆောင်မှုနဲ့ကြော်လွှတ်နိုင်မယ်လို့ယုံကြည်ကြောင်းအစိုးရရုံးမြင့်တန်ကြားအနေနဲ့ပြောကြားခဲ့တဲ့မေခွန်းမှာပြောတော့ပါတယ်
အများသိကြတဲ့အတိုင်းပဲအခုစစ်တွေမှာဆိုလို့ရှိရင်အရင်ပတ်အတွင်းကနေပြီးတော့ဒီကိုဗစ်ရောဂါပြန့်ပွားမှုကအင်တာမမြန်ခဲ့ပါတယ်အင်တာမမြန်တဲ့အခါကျတော့စိုးရင်ပူပါမှုတွေလည်းတက်လာတာပေါ့နော်အဲ့တော့ကျမတို့ဟာဒီဟာကိုစိန်ခေါ်မှုတစ်ခုအနေနဲ့ကြည့်စီချင်ပါတယ်စိန်ခေါ်မှုဆိုတာကြောက်စရာမဟုတ်ပါဘူးကြော်လွှားဖို့သာဖြစ်ပါတယ်အဲ့တော့ကျမတို့ဟာဒီဟာကိုဒီစိန်ခေါ်မှုကိုဒီနိုင်ငံတော်ရဲ့ကြိုးပမ်းဆောင်ရွက်မှုတစ်ခုအနေနဲ့ကြော်လွှားနိုင်မယ်လို့လည်းကျွန်မယုံကြည်ပါတယ်ကျွန်တော်ကနေပြီးတော့ဒီစေနာဝန်ထမ်းတွေကိုလည်းအင်တာမကျေးဇူးတင်တယ်နောက်အခုချိန်မှာချက်ချင်းကိုပစ္စည်းဆေးပစ္စည်းမျိုးမျိုးကျွန်မရင်းနဲ့ပတ်သက်တဲ့ပစ္စည်းမျိုးမျိုးနဲ့ကူညီတဲ့ကျွန်တော်တို့အလှူရှင်ပြည်သူပြည်သားတွေကိုအားလုံးနဲ့အင်တာမကျေးဇူးတင်ပါတယ်ဒီလိုပဲကျွန်တော်ဆက်လုပ်သွားလို့ရှိလို့ရှိရင်ဒီစိန်ခေါ်မှုကြီးကိုကျွန်တော်တို့ကြော်လွှားနိုင်မှာဖြစ်ပါတယ်တတိတော့အင်တာထားဖို့လိုပါတယ်ဒီကျွန်တော်တို့လိုရမယ့်ကိစ္စတွေဟာများပါတယ်ကျမရဲ့ဝင်ကြီးဌာနလည်းညွှန်ကြားချက်တွေထုတ်ပါလိမ့်မယ်ဒါပြပြမဲ့လည်းအသက်ဆန်းတော့မဟုတ်ပါဘူးတခြားနေရာတွေမှာလည်းကျမတို့လုပ်ဖို့ပြသဖြစ်ပါတယ
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကလိုတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေအခက်ကြုံနေရရှိမှာပဲကယောဂါနဲ့ပါရင်ဆိုင်လာနေရတာပါစီရေးတိတ်မှမှုတွေရှိနေသလိုတစ်ဖက်မှာလည်းကျမရဲ့ပြဿနာတွေကြီးထွားလာနေတဲ့ရခိုင်ရဲဟာအစိုးရအတွက်ဦးစားပေးဖြေရှင်းရမယ့်အကြတဲ့တစ်ခုဖြစ်နေတဲ့အကြောင်းဒီတစ်ပတ်တည်င်းဆောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတည်င်းပေးပို့ထားတာဖြစ်ပါတယ
်မင်္ဂလာပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါ
Shakai ma kubin nai di kusamu miyala ra jang. Shakai ba wen nai nga da wan ma. Atoa la damye ganda chetwe. Pian le chamba la ra ne atuwe. Kongsi si zin mu dong saing toa babi. Nai nga da wan kongsi nung jimye ma toa se ye. Nao saipyo tolo dure zikwa bian ma toa se bu atuwe. Kubin nai di ka la. Kongzin kongzi si zin mu apai ne patabi. Hindi hiyue titi wulan saipyo tolo dimpo yam cha tu miya atin. Atu yin mu ujo dugu mimyan bi. Didirin ba sibwa yi si zin pi timpia tabare shen.
ကျွန်တော်တို့ကဒီရခိုင်ပြည်နယ်ဟိုသွားတဲ့ကုန်ကားတွေပေါ့နော်အဲ့ဒါတွေကတော့တော်တော်လေးခက်ခဲဖြစ်သွားပြီပစ္စည်းကားတွေရခိုင်ပြည်နယ်တွေသွားဖို့ခက်သွားတယ်လို့ရခိုင်ပြည်နယ်တွေကနေပြီးတော့မှဒီဘက်ကိုပြန်ထွက်လာမဲ့ကားတွေလည်းခက်ခဲသွားတယ်ပေါ့နော်အဲ့ဒီအခြေအနေကတော့ဘယ်လိုတဲ့အခြေအနေမှာအဆိုးဆုံးဖြစ်နေတယ်အဲ့ဒီအတွက်လည်းဘာဖြစ်သလဲဆိုတော့ရခိုင်ပြည်နယ်မှာတော့ we left Yangon Puedalum Dube. We left Yakai so we drew the Yangwa Pwene through Chase Abido Ma I'm at the Pwede Pwebido the Gongsi Rosita Tata Yabu Supuma Chemi de Hashide. Now the Yakai Gone Samu Team or not, RSCC and Colab or not, Yakai Pine Konemian Samulamulung and Shimia Team Baganile, the Chari Sandino Chaton Deno Varu Aradine Pau Miloma.
သူတို့အိတ်ကနေဝယ်ပြီးတော့မှဒီစီးရင်တိုင်းရအောင်ရောင်းမိဖို့ဆိုပြီးတော့စီစဉ်နေတဲ့ဟာတွေလည်းကျွန်တော်တို့တော့ကြားပါတယ်ခင်ဗျာဆိုတော့ဒီအချိန်ကဒီနေဆက်ထိုင်းနေဆက်ကလည်းအခုပိတ်နေပါတယ်နောက်တစ်ခုကဒါတရုတ်နေဆက်ဘက်ကလည်းကျေကောင်ဘက်ကပိတ်မလို့လို့ပြောနေကြတယ်ပေါ့နော်ဆိုတော့ဟိုဘင်္ဂလားဒေ့ရှ်နေဆက်ကလည်းပိတ်ထားပြီဆိုတော့ဒီမြန်မာနိုင်ငံနေကအဒီဟင်းဒီဟင်
job yang mama kita mau buat. No, pernah tak kau cipi nasun cini je, uah jenar uah cimau uah lele si dia orang luar aku cini ada agapi amilo ma ma piyadi ma piyadi lo jenar buat macam mau ni wilu miao. No, wilu miao lo eri ma kongsi si dia mu jenar di tadi ulang bayi ni pada dek kongsi si dia mu aro time siu no cini ya le tu konga le cote Cina, mahuku, no, lepas itu jenaruh tu dia ulangkan nama soi no, terjadi ale kongdua dalam ni thasi bo, kongdua dalam satu juga kalau tadi mau elok bo, jadi saudi ni lo nenek cene, ada aga piring uve labi lo, uti upa kuma dua lo bo, no, sini ale hal eh par eh bo, no, kiri kalau terjadi guling asih lo bersih dasro, nenek dia ale di ni pugu meja bo, no, pugu meja ale kama, di tiu biva guru tu dia ulang fakaro. Nih deh, bukan? Di time bagar, jenaruh ga di bama bagar ni, jomari kobi buat nolai juli, kobi mana mizal ini, ayah si dia kaca lo, kono itu lo tinca lari ni, ayah si dia, bukan? Si dia kama di pule bayi mulo totoli lo, kat nolai ni, ayah si dia.
Kini dua lama kongsi season muka sedar sedar mew, nak kadi quarantine nampak lewat mesra habiu, habiu ah. กูเอเยกูดีตานะกูลูกเคโรกงซีซีเซมมาตรอลีอนาวเชพชิเคราชิบาเดดีตะเข้ามาโยดามิวอลาลามิวปอนเนาะดาริกูช่องไหนบุอลาลาชิบาล่ะจนเราเลยเอ้าเราสู้ยิงนี่แหละปอนเนาะสู้ยิงนี่แหละสุดาก็อูปีดาวสู้ก็ทุบเตหาเนี่ยดีใจนี่ดาจีปีเนรีเนี่ยมิวเนรีมาก็ดีซอมยาจาเดซินซินดอแฟรีเนี่ยก็ เนเน่กว่าช้านี่เดี๋ยวลูกจะนอนอารมณ์มีเนี่ยมีเนี่ยสุดาก็ชิมปีเนี่ยเป็นมาสุยบลูกเชิดเลยสุดาอย่างงูนู้นว่ารู้ว่าลาลูกชิ้นนี้ลาเรลูรีกูนักเสียกว่าเรนิ่งมวยยามเอสุดรู้มาพินิเดบ่เนาะพินิเดข้าจารอถ้าเราจะใครเป็นกามุดีเนาะอย่างงูว่าลาเรลูกจะลูกเมสุดาปีเนี่ยสุยาเป็นกูจะนอนรู้ตียาจะเล่ากันรอ ตัวรู้ภาษาจารออารมณ์มโหฬารเนาะดีนะสักทีก่อนนี้นี่ไปนี่อะไรกูยังไม่รู้รู้เพียวเลยตัวตอนเลยเป็นอารมณ์เด็กเกย์เอาชีวิตมิวเนอร์มาพินิจารอกูยังไม่สุดเลยหามิวรีพินิจเลยวะเนาะพินิจเลยข้ามาอารมณ์มิวสุยี
ကျွန်တော်တို့ကလူလဲသွားမှမဟုတ်တော့ဘူးကုန်စည်စည်းမှုကလည်းရောက်ဖို့မလွယ်တော့ဘူးပေါ့နော်မလွယ်တော့ဆိုတော့အဲ့ဒါကိုကြောက်ပြီးတော့လူတွေကသွားမှမဟုတ်တော့ဘူးသွားမှမဟုတ်ရင်ဒီကုန်ပူးတဲ့ကားတွေကလည်းအဲ့လိုမျိုးလာလောက်ရမယ်ဆိုရင်ကျွန်တော်တို့ခက်ပြီးတော့ငိုလုံးကလည်းပထမတစ်ခေါက်မှလည်းကျွန်တော်တို့ဒီလိုဖြစ်ခဲ့လို့ကုန်စည်စည်းမှုကရက်ခဲ့တာပေါ့နော်ရက်ခဲ့တယ်ဆိုတာကလူ9ယောက်တက်ပုံမစူရတော့ခုနကပြောသလိုပေါ့နော်အဲဒီဟိုရောက်လို့ရှိရင်ကွာရန်တင်းဝင်ရမယ်ဆိုကားတွေဖြတ်တဲ့နေရာတွေမှာပြဿနာပေါ့နော်နောက်တစ်ခုကကျွန်တော်တို့ရဲ့ညမထွက်ရမိန်ပေါ့နော်ညမထွက်ရမိန်ကခုချိန်ကြီးရန်ကုန်မြို့ဆို12နိုင်ရ4နိုင်ခြေလေးတဲ့တခြားမြို့တွေတော်တော်များများမှလည်းတိုးလာပြီပေါ့နော
်ဆိုတော့ဒီတစ်ခေါက်မှရောဦးကျော်သူတို့ရဲ့ဒီကုံစိန်ဘက်ပေါ့နော်ဘာတွေပျက်စီးနိုင်ခြေရှိပါသလဲတကယ်လို့များဒီလိုတင်းတင်းကြပ်ကြပ်ဖြစ်လာမယ်ဆိုလို့ရှိရင
်ဒီချိန်ကတော့အများဆုံးဖြစ်နိုင်တဲ့ဟာကတော့ဟင်းနီဟင်းရွက်ပေါ့နော်ဒီလက်ရှိကာလမှာပေါ်နေတာကကျွန်တော်တို့ဟင်းနီဟင်းရွက်ဒီပေါ်နေတာအဲ့တော့မကူရတော့ဘူးဆိုရင်တော့အဲ့ဒီဟင်းနီဟင်းရွက်ဒီကတော့ဒုက္ခရောက်တော့မှာနောက်ထပ်တစ်လားနှစ်လားလောက်နေလို့ရှိရင်တော့ကျွန်တော်တို့ဟိုအသီးတွေပေါ်လာမဲ့ဟာတွေရှိတယ်ပေါ့နော်ထောပတ်သီးတို့ကျွဲကောသီးတို့ဒီလိုဟာတွေလိုင်းလိုင်းပေါ်လာမဲ့ဟာတွေရှိတယ်ပေါ့အဲ့ဒီချိန်ကျရင်တော့အဲ့ဒီဟာတွေကလည်းအဲဒုက္ခရောက်သွားနိုင်ကြီးရှိပါတယ်အခုလိုများဆက်ပြီးတော့မှဖြစ်နေပြီးတော့ဆက်ပြီးတော့တင်းကျပ်နေဦးမယ်ဆိုလို့ရှိရင်ပေါ့လေ
ထွက်လာနိုင်မဲ့ကုန်စီတွေကဘယ်ဒေသကတောင်သူတွေများပါသလဲရှင်သူတို့ရောဘာတွေများဒါသတိထားဖို့လိုပါသလဲဦးကျော်သူ
အခုဖြစ်နေတဲ့ရခိုင်ကတော့ကျွန်တော်တို့ပြည်မကိုတတိယလနဲ့ဟင်းနီရွက်ကလာတာမရှိဘူးကျွန်တော်တို့ဒီပြည်မကနေပဲဟိုဘက်ကိုပြန်ပို့တာရှိတယ်ဆိုတော့ရခိုင်နဲ့ပတ်သက်လို့တော့ထိခိုက်စရာမရှိဘူးပေါ့နော်ဟိုထွက်မဲ့ဟာတွေကလည်းကျွန်တော်တို့ချမ်းပြည်နယ်ရဲ့ဒီပဲခူးတိုင်းနောက်ချမ်းရဲ့နောက်ရန်ကုန်နားတဝိုက်ကဲနောက်နည်းနည်းတလားလောက်ကြာလာလို့ရှိရင်တော့ကျွန်တော်တို့ကမွန်ပြည်နယ်ကရင်ပြည်နယ်ဘက်ကရေပေါ့နော်ထွက်လာမဲ့ဟာတွေဖြစ်တဲ့အတွက်လောလောဆယ်ရှိနေမှာအဲ့နေရာတွေကတော့ဆန်းစစ်တယ်လည်းမဖြစ်ဘူးနောက်ပြီးတော့ဒီ positive luna တွေးတဲ့နေသားလည်းမရှိသလောက်ကိုနည်းတယ်ပေါ့နော်အဲ့လိုမျိုးနေသားမျိုးဆိုတော့ဒီဒေသတွေကတော့ထွက်နေအခုထွက်လာမဲ့ទីနဲ့နေရာတော့ကြံစည်မှာဖြစ်လို့ဘူးလို့တော့ကျွန်တော်တို့ယူဆရပါတယ်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ။ COVID ကရောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ရင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အသုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်။မျက်စိအောက်ပိုင်းကနေမေးစိကိုကားတဲ့အထိနှာခေါင်းဆီးတွေတတ်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမသေးခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ
်။暑い日が続きますけれど、体調の方はどうですか?
It's going to be a hot day. How are you feeling?
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော်ကအခုလိုရှင်းပြပါတယ
်။マスクを装着したままですね。声を10メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထားရင်10မီတာလောက်အထိအဝေးမှာရှိတဲ့ smartphone ရဲ့ app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူကြားရအောင်ချဲ့ပေးနိုင်ပါတယ
်။ silicon အသားပြော့ပြော့နဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်စတဲ့ဘာသာစကားရှင်းမျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတစ်ဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလှုပ်ပေးနိုင်ပါတယ
်
။ဒီနှာခေါင်းဆီးတက်ထားရင်ကျွန်တော်တိုးတိုးလေးပြောနေရင်တော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားရနိုင်ပါတယ်။
smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုသွင်းထားဖို့လိုအပ်ပါတယ်။နှာခေါင်းဆီးနဲ့ smartphone ကိုကြိုးမဲ့ဆက်သွယ်နိုင်တဲ့ bluetooth နည်းပညာကချိတ်ဆက်ပေးတာပါ။ဒီနှာခေါင်းဆီးကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှာခေါင်းဆီးသာဖြစ်လို့ coronavirus ဘိုးကိုတော့ကာကွယ်မပေးနိုင်ပါဘူး။ C-Face နှာခေါင်းဆီးကနှာခေါင်းနဲ့ဗစက်တဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်။သူကကိုဝဲမဲ့နှာခေါင်းဆီးရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါ Donut Robotics ကုမ္ပဏီက Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တီထွင်ခဲ့တာပါအဲချိုအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ Haneda လေးစိတ်မှာထားဖို့ရွေးချယ်ခံခဲ့ရတယ်လို့တခြားထိပ်တန်းကုမ္ပဏီတချို့ကလည်းသူတို့လုပ်ငန်းတွင်ပါ အဲ့ချူဆက်ရုပ်တွေအဖြစ်သုံးဖို့စာချုပ်ထားကြပါတယ်။ COVID ကာယောဂါဖြစ်ချိန်မှာသူတို့အဲ့ချူဆက်ရုပ်တွေအတွက်တီထွင်ထားတဲ့ဘာသာပြန် software နဲ့နည်းပညာကိုသုံးပြီးတော့လူတွေအတွက်အသုံးဝင်တာတစ်ခုခုဖန်တီးဖို့စိတ်ခူးရခဲ့ကြတာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ်တိုက်စုကေဦးနော့ကပြောပြပါတယ်
။数年頑張ってロボを作ってきていて、それがその技術をそのまんま今回の
ဆရာတို့ခုလုံနိုင်မှုကျွန်တော်တို့နှစ်နဲ့ချီစူးစမ်းခဲ့ကြရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးကြောင့်လူမှုအတိုင်းအဝိုင်းပတ်ဝန်းကျင်မှာအပြောင်းအလဲတွေလည်းဖြစ်သွားရောကျွန်တော်တို့တက်တဲ့ဆက်ရုပ်နည်းပညာကိုအသုံးချပြီးတော့ဒီအပြောင်းအလဲမှာအသုံးဝင်နိုင်မယ့်ပစ္စည်းတစ်ခုခုတီထွင်မယ်ဆိုပြီးတော့လုပ်ခဲ့ကြတာပါ
။ကတ်ယောဂါမကူအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းစီးတွေတက်ကြတဲ့အခါပြောဆိုဆက်ဆံရေးမှာအခက်ကြုံရတာကြောင့်အခုလိုဘာသာပြန်နှာခေါင်းစီးလုပ်ရတာဖြစ်ပါတယ
်။စူပါရယ်ကွန်ဘီနီနိုレジでも飛沫のフィルターがあって
အခုဆိုလူတန်းကတယောက်နဲ့တယောက်ခက်ခွာခွာနေကြပါတယ်။ဥပမာစူပါမတ်ကတ်ငွေရှင်းကောင်တာတို့အဲ့ဂျူနီယာတို့မှာဆိုရင်ကြားမှာဖိုင်ဘာအကြည်လေးတွေနဲ့ကာထားတော့တယောက်နဲ့တယောက်ဘာပြောနေတယ်လဲဆိုတာအသေးချာကြားနိုင်ဖို့ကခက်ပါတယ်။ဒီလိုချင်းနေမျိုးမှာကျွန်တော်တို့ရဲ့နှာခေါင်းစီးနဲ့ app ကတိတ်ကိုအသုံးဝင်ပါတယ်
။တကယ်တော့သူတို့ရဲ့ Donut Robotics Company ကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းစီးထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြမ်းရှိထားတာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့နှာခေါင်းစည်းစည်းကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထဲမဖို့နိုင်တာလို့ပြောပါတယ်အခုတော့ကဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့ smart မျက်နှာဖုံးကိုအများအများထုတ်လုပ်ဖို့တည်ထွင်နေပါပြီတစ်ခုကိုဒေါ်လာ40လောက်ပေးရမှာဖြစ်တဲ့အပြင်ဘာသာပြန်နိုင်တဲ့သူတို့ရဲ့ smartphone app ကိုသုံးနိုင်ဖို့အတွက်တစ်လကို10ဒေါ်လာလောက်လာစင်ကြီးပေးရမှာဖြစ်ပါတယ်C-Face Smart မျက်နှာဖုံးတွေကိုဝယ်ဖို့ဂျပန်တနိုင်ငံထဲမှာမျက်နှာဖုံး1000လောက်အကျိုးအမှားရထားပါတယ်32ပေလောက်အထိအကွာအဝေးမှာရှိနေကြသူတွေ Bluetooth နဲ့ချိတ်ပြီးတော့ဆက်သွင်းစကားပြောနိုင်ကြမဲ့ Smart နှာခေါင်းစည်းတွေထုတ်လုပ်နိုင်ဖို့ Donut Robotics အဖွဲ့အတွက်ဂျပန်နိုင်ငံထဲမှာပံ့ပိုးအလှူငွေဒေါ်လာ8သိန်းလောက်ကို3ရက်အတွင်းမှာတင်ကောက်ခံရရှိခဲ့တာပါနိုင်ငံတကာကလည်းစိတ်ဝင်စားစုံစမ်းနေကြလို့ထုတ်လုပ်တဲ့အခါမှာ Smart မျက်နှာဖုံးပေါင်း3သိန်းခွဲလောက်အထိရောင်းရလိမ့်မယ်လို့ Donut Robotics Company ရဲ့အမှုဆောင်အရာရှိချုပ်ကမျှော်လင့်ထားပါတယ်လောလောဆယ်အထိဘာသာစကားရှင်မျိုးကိုဘာသာပြန်ပေးနိုင်တာကသူတို့ smart နှာခေါင်းစည်းတွေရဲ့အသာချက်ဖြစ်တယ်လို့ဆိုပါတယ်
။日本にはあのわざわざ転じて吹くとますというあの言葉がありますけど。
ဒီနှာခေါင်းစည်းတက်ပြီးစကားပြောတဲ့အခါမှာကိုနဲ့ပြောနေသူရဲ့ smartphone app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာသားနဲ့ဖော်ပြပေးရုံမကဘဲနဲ့ကို့အတန်ကိုပါကြားရတော့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာပို့ပြီးတော့အဆင်ပြေလွယ်ကူစေပါတယ်။
C-Face Smart နှာခေါင်းစည်းတွေကိုဂျပန်နိုင်ငံမှာပထမအတုပ်အဖြစ်နှာခေါင်းစည်း9000ကနေ10000လောက်အထိဒီဇင်ဘာလလောက်မှာစတင်ရောင်းချနိုင်မယ်လို့ခန့်မှန်းထားပါတယ်။ Donut Robotics Company ကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖြတ်နိုင်ဖို့လောက်အထိနှာခေါင်းစည်းတွေအများအများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်စုကဲအိုနော့ကပြောပါတယ်။သူတို့ကုမ္ပဏီကနည်းပညာပိုင်းကိုသာတည်ထွင်တာဖြစ်လို့နိုင်ငံတကာမှာထုတ်လုပ်ဖြန့်ချီရတဲ့အတွက်ပူးပေါင်းဆောင်ရွက်မဲ့သူတွေကိုလည်းစင်စါရွေးချယ်နေပါတယ်။ဆီလီကွန်နဲ့လုပ်တဲ့ smart နှာခေါင်းစည်းတွေကိုဝတ်တဲ့သူတွေအသားအရေပြဿနာမဖြစ်အောင်လို့မျိုးအထိအသေးစိတ်စဉ်းစားပြီးတော့တည်ထွင်နေတဲ့ C-Face နှာခေါင်းစည်းတွေနိုင်ငံတကာဈေးကွက်ကိုအစောဆုံးရောက်နိုင်ဖို့ကတော့ရှင်းနှစ်2021ခုနှစ်ဧပြီလလောက်မှဖြစ်နိုင်မယ်လို့ Donut Robotics Company ကပြောပါတယ်ရှင်။ကျွန်မဆူမြတ်မောပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်တမအေးသနာကျော်ပါဩစကာဆုရှင်ဂျိမ်းစ်ဘွန်ရုပ်ရှင်မင်းသားကြီးရှွန်ကွန်နရီအဂုလာ25ရည်နေကပဲအသက်90ပြည့်သွားခဲ့ပါပြီ1930အဂုလာ25မှာမွေးဖွားတဲ့မင်းသားကြီးရှွန်ကွန်နရီဟာစကော့တလန်ရဲ့အဲဒင်ဘရာမြို့မှာမွေးဖွားတာဖြစ်ပြီးတော့သူ့ကို1989ခုနှစ်မှာတော့ People Magazine ကရွှေဆောင်မှုအပြင်ဆုံးအမျိုးသားလို့နာမည်တက်ခဲ့ပြီးတော့2000ပြည့်နှစ်မှာတော့ British ဘုရင်မကြီး Elizabeth ကသူ့ကောင်းပြုခဲ့ပါတယ်။1962ခုနှစ်မှာဒေါက်တာ No ဆိုတဲ့ပထမဦးဆုံး James Bond ရုပ်ရှင်ကားနဲ့ကမ္ဘာကျော်သွားခဲ့တာပါ။သူက British တို့ရဲ့ရုပ်ရှင်ကားတွေထဲမှာအအောင်မြင်ဆုံးရုပ်ရှင်ကားတစ်ကားလို့ပြောလို့ရတယ်။ James Bond British သစ်ရှုရုပ်ရှင်ဇာတ်ကားတွေ9တွဲမှာပါဝင်ပြီးတော့တရုပ်ဆောင်ခဲ့ပါတယ်။အရင်ရှိပြီးတော့ထူးခြားတဲ့အတန်နဲ့ဟန်ပန်ရှိတဲ့သူ့ရဲ့ဇယိုက်က James Bond ဇယုတ် 007 နဲ့လည်းအထူးလိုက်ဖက်တာပါ။1988ခုနှစ်မှာတော့ The Untouchable ဆိုတဲ့ရုပ်ရှင်ကားမှာရှီကာဂိုကရဲအရာရှိဖြစ်တဲ့တရုပ်ဆောင်ပြီးတော့သူ့အကယ်ဒမီဆုရခဲ့ပါတယ်။
ထောင်ကိုရာရှိဆက်တုံးဝင်ကအင်တာဗျူးတစ်ခုမှာတော့မင်းသားကြီးရှောင်းကွန်နရီကဂျိမ်းစ်ဖုန်းရုပ်ရှင်ရဲ့တင်ကြတာတွေဖြစ်တဲ့ရိုက်ခွင့်ရိုက်ွက်လာလာတွေစိတ်ဝင်စားစရာနောက်ခံစက်လန်းနောက်ပြီးတော့ဒီရုပ်ရှင်ကားတွေမှာပါဝင်တဲ့ဇာတ်ရုပ်တွေနဲ့လူကြိုက်များလာတဲ့ရုပ်ရှင်ဇာတ်ကွက်တွေအကြောင်းပြောသွားခဲ့ပါတယ်ဒီရုပ်ရှင်ကားတွေကလည်းတကယ်ကိုငွေကုန်ကြေးကြခံပြီးတော
အဖေဖြစ်သူနဲ့နောက်ပြီးတော့အင်တန်ရှင်ရဲ့အလုပ်သမားမိခင်တို့ကဝေးဖွာလာတဲ့တားနှစ်ယောက်ထဲကအကြီးဖြစ်ပါတယ်။ဆယ်ကျော်တက်မှာပဲကြောင်းထွက်လိုက်ပြီးတော့ကြပန်းအလုပ်မျိုးစုံလုပ်ခဲ့တာပါ။အဲဒီဘရကအတူပါရာဇာစီမှာအကောင့်ကော်ပတ်တိုက်တဲ့အလုပ်တောင်လုပ်ခဲ့တာပါဒုတိယကဘာ CGP နှစ်နှစ်အကြာသူ16နှစ်သားအရွယ်မှာတော့ရှောင်းကွန်ရီရေတပ်ထဲဝင်ခဲ့ပြီးတော့တာမန်ရေတပ်သားလေးဘဝနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်ရေတပ်သားလေးဘဝနဲ့3နှစ်အမှုထမ်းခဲ့ပါတယ်သူလုံးဝမကြိုက်ပါဘူးတဲ့တာမန်ရေတပ်သားလေးဘဝနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်သူလုံးဝမကြိုက်ပါဘူးတဲ့ပြီးတော့အဲဒီကထွက်ပြီးတော့ Scotland ကမ်းခြေတစ်ခုမှာအသက်ငယ်လှုပ်သားဖြစ်နေလို့နေတော့တငယ်ချင်းတယောက်မထင်မှတ်ပဲမိတ်ဆက်ပေးလို့နေ့ရက်ထဲနဲ့အပြီးအကနဲ့တချင်းအဆူကိုကျင့်ငယ်ပြီးတော့အမေရိကန်ပြဇာတ်လောကထဲရောက်လာခဲ့တာပါသူဒီလိုမျိုးအနုပညာလောကထဲရောက်မယ်လို့ဘယ်တော့မှမစဉ်းစားခဲ့ပါဘူးလို့ပြောပြပါတယ်သူဒီလိုမျိုးပြဇာတ်အငယ်လေးတွေမှာပါဝင်နေပြီးတော့1960ခုနှစ်ရောက်တော့မှရုတ်တန့်ဇလန်တဲတခုမှပါဝင်ခွင့်ရခဲ့ပါတယ်အဲဒီနောက်မှာတော့ James Bond ရုပ်ရှင်ကရိုက်မဲ့ဘသူကိုမင်းသားဖြစ်စေခြင်းလဲဆိုပြီးပရိသတ်ကိုစစ်တမ်းကောက်ယူကြည့်တဲ့အခါမှာတော့သူ့နာမည်ပါသွားခဲ့လို့အခုရုပ်ရှင်ထုတ်လုပ်သူနှစ်ယောက်ကသူ့ကိုအင်တာဗျူးလုပ်ပြီးတော့မှ James Bond ရဲ့ပထမအဆုံးရုပ်ရှင်ကဒေါက်တာ No မှာမင်းသားဖြစ်သွားခဲ့ပြီးတော့အခုလိုမျိုးကမ္ဘာကျော်မင်းသားကြီးဖြစ်သွားခဲ့တာပါမင်းသားကြီးရှောင်းကော်နရီကျမ်းမာရေးကောင်းမွန်ပြီးတော့အသက်ရကျော်ရှိပါစေလို့ဆုတောင်းပေးကြရအောင်ပါနော်Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောင်းကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒေါ်ရရှင်များရှင်ဒီနေ့လာနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနောက်ဆက်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ကမ္ဘာတစ်လောကကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဆက်ပြီးတော့ဖြစ်ပွားနေတာမှာအမေရိကန်ပြည်ထောင်စုမှာကူးစက်သူ6သန်းကျော်နဲ့သေဆုံးသူ 38,000 ကျော်ရှိပါတယ်။အနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့အိုင်အိုဝါ၊တောင်နှင်းမြောက်ဒါကိုတာနဲ့မင်းနီဆိုတာပြည်နယ်တွေမှာတရက်တာကူးစက်မှုနှုန်းမြင့်တက်လာတယ်လို့လဲ Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ကြောင့်သေဆုံးသူဆေးရုံတက်ရသူနဲ့အတူပြည်လူနာတွေ့ရှိတဲ့နှုန်းကတော့ကျဆင်းလာနေပါတယ်။American ပြည်ထောင်စုမှာ COVID-19 ကူးစက်မှုအများဆုံးအရေအတွက်ရှိနေပေမဲ့ Brazil, Peru တို့နဲ့နှိုင်းယှဉ်ရင်တူးချင်းကူးစက်မှုနှုန်းပိုနေတယ်လို့ Reuters စီးရင်တွေအရသိရပါတယ်။ Czech သမ္မတနိုင်ငံပါလီမန်ဥက္ကဋ္ဌ Miloš Vystrachils ဟာထိုင်ဝမ်ကိုတွားရောက်လည်ပတ်တဲ့အပေါ်မှာတန်ဖိုးကြီးကြီးပြန်ပြီးတော့ပြေးဆက်ရမယ်လို့တရုတ်နိုင်ငံကပြောပါတယ်။ Czech သမ္မတနိုင်ငံပါလီမန်ဥက္ကဋ္ဌ Vystrachils ကထိုင်ဝမ်နဲ့စီးပွားရေးတိုးမြင့်မှုတနင်္ဂနွေနေ့ကထိုင်ဝမ်ကိုရောက်ရှိလာတာဖြစ်ပါတယ်။ဂျာမနီမှာရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဝိုင်းကြီးကချက်ပါလီမန်ဥက္ကဋ္ဌရဲ့အကဲပတ်ခရီးအတွက်တုံ့ပြန်လက်စားချေမယ်လို့ပြောပါတယ်။တရုတ်အစိုးရနဲ့ပြည်သူတွေကဒီကိစ္စအပေါ်ဘာမှမလုပ်ဘဲဒီတိုင်းညီနေမှာမဟုတ်တယ်လို့အမျှော်မြင်နေတဲ့အပြုအမူတွေတံမိုးကြီးကြီးပြန်လည်ပိတ်ဆက်မှာဖြစ်ကြောင်းနိုင်ငံတော်ကောင်စီဝင်ဝိုင်းကိုကိုးကားပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။American ပြည်ထောင်စုအနောက်မြောက်ပိုင်း Oregon ပြည်နယ် Portland မြို့လမ်းတွေပေါ်မှာလူမဲတွေရဲ့အသက်ကိုလည်းတံမိုးထားပါဆိုပြီးဆန္ဒပြသူတွေနဲ့သမ္မတ Trump ကိုထောက်ခံသူတွေအကြားမှာခိုက်ရန်ဖြစ်ပွားတာကြောင့်လူတူသေဆုံးခဲ့ပါတယ်။တနင်္ဂနွေနေ့နေ့လယ်ကသတင်းစာရှင်းလင်းပွဲမှာ Portland မြို့တော်ဝန် Ted Wheeler ကစနေနေ့ညပြစ်ခတ်မှုသေဆုံးပြီးဆန္ဒပြနေကြတဲ့သူတွေကိုအကြမ်းမဖက်ဖို့ပြစ်မှုကျူးလွန်ရင်အရေးယူခံရမယ်လို့သတိပေးတိုက်တွန်းသွားပါတယ်ရှင်။တို့ရရှင်များရှင်တင်းနှလာနေညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
တို့ဒါရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများအစဉ်အောင်ပ
This program has come to you from the Voice of America, Washington.